America in Burmese.
Mingla Manik Himasha, Washington Review American Tangani, Natanase, Mila Tongye, the Ningrin Manakin a season ago, Nema Sanodiman at Chongaigani Coronaiti, Lainomida Naseli Lizen and Azete, Lainamida Dea Goze Rugani, Tongan Beni Babi. ကျွန်မခင်ရတဲ့ပါဒီမနေ့ခင်သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။သတင်းသမားတွေကိုဖမ်းဆီးအရေးယူတာနောက်ဆက်ပြီးတာနဲ့ဖိနှိပ်တာတွေရပ်ဆိုင်ကြဖို့ဒီကနေ့မေလ3ရက်နေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာသတင်းလွတ်လပ်ခွင့်နေမှာကုလသမဂ္ဂလူ့ခွင့်ရေးအဖွဲ့ကြီးရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုင်ရာအထူးကိုယ်စားလှယ်ဒေးဗစ်ကေကခြေညာချက်ထုတ် နဲ့အခုဖြစ်ပွားနေတဲ့ကာယယောဂာနဲ့ပတ်သက်ပြီးဒီယောဂာရဲ့သဘောတဘာဝတွေလူသားတွေဘယ်လိုရင်ဆိုင်နေရလဲဆိုတာတွေကိုကဘာတလွှားချေချေပြန့်ပြန့်သိလာအောင်ကြိုးစားပြီးသတင်းယူနေတဲ့သတင်းတောက်တွေကိုအစိုးရဘက်ကအနှောက်အယှက်ပေးတာကိုမကြခင်လတွေအတွင်းတွေ့နေရတာကြောင့်လူလူအတွက်အရေးပါတဲ့သတင်းတွေရယူပေးနေသူတွေကိုလွတ်လွတ်လပ်လပ်သတင်းယူခွင့်ပေးဖို့လည်းတောင်းဆိုလိုက်တာပါသတင်းရယူတဲ့အတွက်ဖန်ဆီးခံရတဲ့သတင်းတောက်က250လောက်ရှိမယ်လို့ CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးဖွဲ့ကခန့်မှန်းထားပြီးသတင်းလွတ်လပ်ခွင့်ချိုးဖောက်မှုတွေရှိနေတာကိုကုလသမဂ္ဂကအလေးထားဖို့လည်းနေစည်းမချသတင်းသမားများအဖွဲ့ RSF ကတောင်းဆိုထားပါတယ်သတင်းသမားတွေကိုဒီလိုအရေးယူပစ်ပေးတာတွေရပ်ဆိုင်းဖို့နဲ့အဖန်စီခံရတဲ့သတင်းသမားတွေကိုအရေးကြီးပြန်ပြီးလွှတ်ပေးဖို့လည်းကုလသမဂ္ဂလူ့ခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်တာပါမြန်မာနိုင်ငံမှာလည်းနေရင်စရာသတင်းဌာနကသတင်းတောက်3ဦးမတ်လ3ရက်အဖမ်းခံရတာဖြစ်ပြီးလက်ရှိကာယောဂါဖြစ်ပွားနေချိန်မှာအခုလိုလှုပ်တာမတင်လို့တော့ကြောင်းသတင်းမီဒီယာကောင်စီကအကြေညာချက်ထုတ်ပြန်ထားပါတယ်ကမ္ဘာတဝန်းကိုရိုနာဗိုင်းရပること yoga အခုဆက်ခံရသူဟာစနေနေ့မှာ3,400နီးပါးရှိနေပြီးတည်ဆုံးရသူက2,400ကျော်ရှိတယ်လို့ American ချစ်ဆိုင် John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။ပြင်သစ်နိုင်ငံမှာကိုရိုနာဗိုင်းရပ်ကာယောဂါတိုက်ဖြစ်ရေးအတွက်ချမှတ်ထားတဲ့ကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေကိုနောက်ထပ်2လထပ်တိုးပြီး July 24ရက်နေ့ထိဆက်ပြီးချမှတ်မှာဖြစ်ကြောင်းပြင်သစ်ကျန်းမာရေးဝန်ကြီးကစနေနေ့မှာပြောပါတယ်။March 24ရက်နေ့ကချမှတ်ထားတဲ့ဒီအရေးပေါ်အခြေအနေကိုဒီလနဲ့ပြန်ပြီးရုပ်သိမ်းရမှာဖြစ်တဲ့ဒီယောဂအနည်းရှိနေသေးတယ်လို့အခြေအနေကလည်းအချိန်မတန်သေးတဲ့အတွက်ရေရှည်အတွက်ကြည့်ပြီးလှုပ်ဆောင်ရမယ်လို့လည်းပြောပါတယ်။ပြင်သစ်နိုင်ငံတဲ့နိုင်ငံရခြားကပြန်ရောက်လာသူတွေအတွက်တိကျခွဲနေဖို့အပြင်ယောဂအခုဆက်ခံရသူတွေနဲ့ပတ်သက်လို့ရောသူတို့တန်နောက်တစ်နှစ်လောက်အထိအကူအညီတွေပေးဖို့ကိစ္စတွေကိုပါအရေးပေါ်အခြေအနေသစ်အတွက်ထုတ်ပြန်တဲ့ဥပဒေမူကြမ်းမှာအဆိုပြုတင်ပြထားတာဖြစ်ပါတယ်။ဒီမူကြမ်းကိုတနင်္လာနေ့မှာအထက်လွှတ်တော်မှတင်သွင်းမှာဖြစ်ပြီးလွှတ်တော်အဆင့်တွေကိုဖြတ်ပြီးရင်လာမယ့်သတင်းပတ်ကုံလောက်မှာဥပဒေဖြစ်ပြဋ္ဌာန်းဖို့ရှိပါတယ်။အီရန်နိုင်ငံမှာ24နာရီအတွင်းကိုရိုနာဗိုင်းရပ်ရောဂါကြောင့်သေဆုံးရသူ65ဦးရှိခဲ့တဲ့အတွက်စုစုပေါင်းသေဆုံးသူဦးရေဟာစနေနေ့မှာ6000ကျော်သွားပြီဖြစ်ကြောင်းအီရန်ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရပြောကြားချက်ကိုနိုင်ငံတော်ရုပ်သံမှာကြေညာပါတယ်။ဒီရောဂါအခုဆက်ခံရသူက24နာရီအတွင်း102ယောက်ရှိခဲ့တာကြောင့်အခုဆိုအခုဆက်ခံရသူ96000ကျော်သွားပြီဖြစ်ကြောင်းနဲ့အချိန်နဲ့ဆိုးသူက3000နီးပါးရှိတယ်လို့ပြောပါတယ်။ဒါပေမဲ့ဒီယောဂါပို့အခုဆက်ခံရသူအားလုံးက80ရာခိုင်နှုန်းဖြစ်တဲ့8000နီးပါးပြန်ပြီးနလန်ထူလာပြီလို့ဆိုပါတယ်။ဒီယောဂါပို့အခုဆက်မှုအများဆုံးရှိတဲ့မြို့တွေမှာမြို့နယ်လူလူရဲ့10ရာခိုင်နှုန်းလောက်ပဲအခုဆက်ခံရသေးတာကြောင့်အခုဆက်မခံရသေးတဲ့ကျန်90ရာခိုင်နှုန်းအနေနဲ့အပြင်းမထွက်ပဲအိမ်ထဲမှာပဲနေတာလူချင်းခက်ခွာခွာနေဖို့တိုက်တွန်းတာတွေကိုလိုက်နာဖို့နဲ့ဒီကာယောဂအနေကိုကြော်သွားပြီလို့မတွက်ကြဘူးလေကုသယောဂဆိုင်ရာဌာနအကြီးအကဲကတတိပေးပါတယ်စနေနေ့အစောပိုင်းမှာ IS စစ်တပ်အဖွဲ့တိုက်ခတ်မှုကြောင့်အီရတ်ပြည်သူစစ်တပ်အဖွဲ့ဆယ်ဦးတေဆုံးသွားတာကြောင့်အီရတ်မှာဒီဂျီဟတ်တိုက်ခိုက်ရေးအဖွဲ့ပြန်ပြီးကြီးစိုးလာမှာကိုစိုးရိမ်နေကြပါတယ်အီရတ်နိုင်ငံအလဲပိုင်းဆာမာရာမြို့နားမှာတိုက်ခိုက်ခံရတာဖြစ်ကြောင်းအီရတ်လုံခြုံရေးတပ်ဖွဲ့ကပြောပါတယ်အီရတ်မြောက်ပိုင်းနဲ့အနောက်ပိုင်းဝေးလံခေါင်ဖျားဒေသတွေမှာIS စစ်တွေးချအဖွဲ့ရဲ့အမှန်တွေကအီရတ်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုပျောက်ကြားတိုက်ခိုက်မှုတွေဆက်ပြီးလုပ်နေတာဖြစ်ပြီးအခုတိုက်ခိုက်မှုကတော့ဒီလပိုင်းအတွက်မှာပဲအသေးအပြောက်အများဆုံးဖြစ်ပါတယ်။မလေးရှားနိုင်ငံကိုတွားဖို့စူးစမ်းတယ်လို့ယူဆရတဲ့ရိုဟင်ဂျာတွေပါတဲ့လှေနှစ်ဆင့်ဟာစနေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကန်ယိုရန်ကိုဆက်ကပ်ခဲ့တယ်လို့ရိုဟင်ဂျာခေါင်းဆောင်တွေရဲ့ပြောကြားချက်ကိုကိုးကားပြီး AFP သတင်းမှာဖော်ပြပါတယ်။အပြင်မုံတိုင်းကြားရောက်ဖို့ရှိတာကြောင့်ပင်လေလေမျောနေတဲ့ရွန်ဂျာဒုက္ခတဲ့900လောက်ကိုတန်ဆောင်လာတဲ့ဖလီနှစ်ဆင်းကိုကန့်ကတ်ခွင့်ပေးဖို့ကုလသမဂ္ဂတောင်းဆိုချက်ကို Bangladesh အစိုးရကညှင်းဆို့ထားတာဖြစ်ပါတယ်။ Bangladesh လုံခြုံရေးအရာရှိတွေကတော့အခုကမ်းကိုကတ်လာတဲ့လေအငယ်လေးထဲမှာလူ40လောက်ပါလာတာဖြစ်ပြီးအဲ့ဒီထဲမှာအစာရေစာပြက်လက်နေတဲ့အမျိုးသမီးနဲ့ကလေးငယ်တွေပါလာတယ်လို့ပြောပါတယ်။သတင်းအရ Bangladesh ကမ်းဆောင်တပ်တွေကဖမ်းဆီးရမှာ29ဦးကိုမိခဲ့ပြီး10ဦးလောက်ထွက်ပြေးလွတ်မြောက်သွားတယ်လို့လည်းပြောပါတယ်။ဒါပေမဲ့အခုဖမ်းမိသူတွေဟာပင်လယ်ထဲမှာအချိန်အတော်ကြာမျောနေတဲ့တင်းမောတွေပေါ်ကဟုတ်မဟုတ်တော့တာဝန်ခံအရာရှိတွေကအတိအပြုပြောကြတာမရှိပါဘူး။အခုလိုကယ်ဆယ်ရမည်တဲ့ရွန်ဂျာဒုက္ခသည်တွေကိုဘာဆန်းချကျွန်းမှာတိဆောက်ထားတဲ့ဒုက္ခသည်စခန်းကိုပို့မှဖြစ်ကြောင်းလဲအမည်မဖော်လိုတဲ့လုံခြုံရေးအရာရှိတွေပြောကြားချက်ကိုကိုကပြီးဖော်ပြထားပါတယ်။မြန်မာအစိုးရကရွန်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့ဒီဒုက္ခသည်တွေထားနေပြန်မယ်ဆိုရင်စစ်စစ်လက်ခံမယ်လို့ပြောကြားထားတာပါ။
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ဒိုင်းနိုမီတာ40 kHz 8.3 ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ရမထုံမှာသတင်းတွေကိုဆက်လက်ကြီးညာပြသွားပါမယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်စီးပွားရေးထိခိုက်ပျက်စီးမှုမှာအများဆုံးတန်ခံနေရတဲ့အချိန်ပိုင်းလုံသားတွေနောက်အများအားဝန်ထမ်းမဟုတ်တဲ့ယာယီလုံသားတွေအတွက်လူမှုဖူလုံရေးတိုးမြှင့်လှုံ့ဆော်ပေးဖို့အာရှဒေသတွေကမူဝါဒချမှတ်သူတွေကိုနိုင်ငံကငွေကြေးရမငွေအဖွဲ့ IMF ကတိုက်တွန်းလိုက်ပါတယ်။အာရှဒေသတွေမှာအရေးအတွက်များလာတဲ့ဒီလုံသားတွေအတွက်အစိုးရတာဝန်ရှိသူတွေဘက်ကအလေးထားဆောင်ရွက်ပေးဖို့ IMF ကစာသားပြည်နယ်ကတိုက်တွန်းလိုက်တာဖြစ်ပါတယ်။အစိုးရလုံနဲ့တရားဝင်အခွန်ပေးဆောင်တဲ့ကုမ္ပဏီလုပ်ငန်းတွေမှာမဟုတ်ပဲတခြားပြင်ပလုပ်တွေကိုလုပ်နေကြသူတွေလည်းအများဆုံးထိခိုက်ဒဏ္ဍာရီတွေနဲ့ပါဝင်နေပါတယ်။အဲဒီလိုပြင်ပလုပ်ငန်းလေးတွေလက်ကမ်းနေသူတွေယာယီတဲ့အချိန်ပိုင်းအလုပ်လုပ်ကမ်းနေသူတွေဟာအာရှပစိဖိတ်ဒေသမှာအများအပြားရှိပြီးမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေမှာဆိုရင်အလုပ်လုပ်သူစုစုပေါင်းရဲ့80ရာခိုင်နှုန်းအထိရှိတယ်လို့လည်း IMF ကပြောပါတယ်။ကလရှိအလုံးမလုံးနိုင်ဝင်ဝင်လဲရှိမှာမဟုတ်လို့အဲ့ဒီလိုအလုံးလုံးကန်တဲ့သူတွေရဲ့စီးရင်ရင်းပုံမနဲ့သွားစေဖို့ထိရောက်တဲ့မူဝါဒတွေချမှတ်ရမှာအချိန်ကတိတ်အရေးကြီးတယ်လို့လည်းပြောပါရယ်မူဝါဒရေးဆွဲသူတွေအနေနဲ့ New Deal လို့စီမံကိန်းအစ်စ်တွေချမှတ်ပြီးအဲ့ဒီလူသားတွေရဲ့ဘဝကိုကယ်တင်နိုင်ကြောင်းနဲ့သူတို့ကိုစေဝါကုသနိုင်ခွင့်လည်းပေးရမယ်လို့လည်း IMF ကပြောပါရယ်လူတူးချင်းစီကိုငွေသားတိုက်ရိုက်ထောက်ပံ့ပေးရတာကလည်းလူအဆုံနဲ့အကာအကွယ်အမဲဆုံးဖြစ်နေသူတွေစီကိုအကူအညီထောက်ပံ့ရောက်ရှိစေမယ့်နည်းလမ်းတစ်ခုဖြစ်တယ်လို့လည်း IMF ကပြောပါရယ်ခင်ဗျကုလသမဂ္ဂအဖွဲ့ကြီးမှာထိုင်ဝမ်ကအဖွဲ့ဝင်အဖြစ်မပါဝင်နိုင်တဲ့ကိစ္စကုလသမဂ္ဂဆိုင်ရာ American ကိုယ်စားလှယ်အဖွဲ့ရုံးက Twitter မှာဝေဖန်ခဲ့တာကိုတရုတ်နိုင်ငံကလက်မခံဘဲပြစ်တင်ရှုတ်ချကြောင်းတောက်ချနေကပြောပါရယ်ထိုင်ဝမ်ကိုပယ်ထားတာဟာကုလသမဂ္ဂရဲ့မူတွေကိုစော်ကားတာဖြစ်တယ်ဆိုပြီး American နိုင်ငံရဲ့ပြောကြားချက်ကိုအခိုင်အမာဆန့်ကျင်တယ်လို့ကုလသမဂ္ဂဆိုင်ရာတရုတ်ကိုယ်စားလှယ်အဖွဲ့ရုံးကပြောပါရယ်ကုလသမဂ္ဂအဖွဲ့ကြီးက COVID-19 ကာယရောဂါကိုတိုက်ဖျက်ဖို့အရေးအဖွဲ့ဝင်193နိုင်ငံနဲ့လက်တွဲလှုပ်ဆောင်နေစမှာပဲအခုလိုအပြန်အလှန်ပြောဆိုချက်တွေထွက်ပေါ်လာတာပါသူအစိုးရနဲ့သူအုပ်ချုပ်နေတဲ့ထိုင်ဝမ်ဟာ COVID-19 ရောဂါတိုက်ဖျက်ရေးမှာစံတမှုကောင်းဖြစ်သက်မှတ်ခံထားရတာပါဗိုင်းရပ်စ်တွေဖြစ်ပွားရာတရုတ်ပြည်မှာနဲ့ဒီဒီကက်ကက်ရှိပေမဲ့ဗိုင်းရပ်စ်ကူးစက်မှု900အောက်မှာသာရှိအောင်လှုပ်ဆောင်နိုင်ခဲ့တာလည်းဖြစ်ပါတယ်ထိုင်ဝမ်ကိုကုလသမဂ္ဂပြည်ဝုံတွင်ထိခြားခွင့်မပေးတာဟာထိုင်ဝမ်သူထိုင်ဝမ်သားတွေကိုစော်ကားတာတမကပဲကုလသမဂ္ဂရဲ့မူတွေကိုစော်ကားတာလည်းဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်အဖွဲ့ရုံးကတွစ်တာမှာရေးသားခဲ့တာပါအစိုးရကလည်းထိုင်ဝမ်ကိုကမ္ဘာ့ကျန်းမာရေးအဖွဲ့နှစ်ပတ်လည်ညီလာခံမှာပါဝင်ခွင့်ပေးဖို့အမေရိကန်နိုင်ငံကြီးဝန်ကြီးဌာနကတောင်းဆိုထားတာကိုကုလသမဂ္ဂဆိုင်ရာအမေရိကန်အဖွဲ့ရုံးရဲ့တွစ်တာမှာဖော်ပြထားခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာတရုတ်နိုင်ငံကိုချီးကျူးထောက်ပံ့တာစကားတွေပြောခဲ့တဲ့ WHO ကဦးဆောင်နေသူတွေဟာတရုတ်ဘက်ကိုလိုက်နေတယ်လို့လည်းဆွတ်ဆွဲခံထားရပါတယ်ခင်ဗျအိန္ဒိယနိုင်ငံကအစိုးရနဲ့ပုဂ္ဂလိကဝန်ထမ်းအားလုံး COVID-19 ရောဂါပိုးရှိသူတွေနဲ့ထိတွေ့ဆက်ဆံမှုရှိမရှိဖော်ထုတ်နိုင်တဲ့ Mobile Phone Application တစ်ခုကိုအသုံးပြုဖို့နဲ့လူကြီးခက်ခွာခွာနေကြဖို့အိန္ဒိယအစိုးရကမိန့်ထုတ်ပြန်လိုက်ပါတယ် COVID-19 ကာယရောဂါကြောင့်တိကျတဲ့စီးပွားတွေချမှတ်ထားတာကိုတဖြည်းဖြည်းလျှော့ချပေးနေချိန်မှာဒီမိန့်ကိုထုတ်ပြန်ခဲ့တာပါအိန္ဒိယမှာအပြင်မထွက်ရမယ့်ကိုလာမဲ့တင်းလာနေတာစာလုံးနောက်ထပ်သတင်းနှစ်ပတ်တိုးမြင့်လိုက်ကြောင်းဝန်ကြီးချုပ်နာရင်ဒရာမိုရီအစိုးရကတောက်ကြနေကကြေညာခဲ့ပေမဲ့ကုဆတ်မှုနှုန်းနှဲပါတဲ့ပြည်တွေမှာတော့တာမြင့်ချက်တွေကိုလိုအပ်သလိုဖြေလျှော့ပေးမယ်လို့ပြောပါရယ်အိန္ဒိယအစိုးရကစီစဉ်ပေးတဲ့အာရူဂျာစက်တူဂျာမားရေးပေါင်ကူတရားလို့အမည်ပေးထားတဲ့ Mobile Phone Application ကို Bluetooth ကြိုးမဲ့ဆက်သွယ်ရေးစနစ်နဲ့ GPS စနစ်တွေကိုအခြေခံထားပြီး COVID-19 ရောဂါပိုးရှိသူတွေနဲ့ထိတွေ့ဆက်ဆံနိုင်ခြေရှိခဲ့သလားဆိုတာကိုဖော်ထုတ်ပေးမှာဖြစ်ပြီး ီဒီလူတွေကိုနောက်ပိုင်းမှာယောဂပိုးရှိမရှိစစ်ဆေးပေးသွားမှာဖြစ်ပါတယ်လူရေ 1.3 ဘီလီယံရှိတဲ့အိန္ဒိယမှာဒီဖုန်း application ကိုထိထိရောက်အသုံးပြုနိုင်ဖို့အနည်းဆုံးဖုန်းလုံးပေါင်းတန်း100လောက်မှာထည့်သွင်းအသုံးပြုဖို့လိုအပ်တယ်လို့တာဝန်ရှိသူတွေနဲ့ဖုန်း application ပုံကိုရေးချက်လက်ဆိုင်ရာမူဝါဒကိုရေးဆွဲသူရှိနေတူကပြောပါတယ်ဒီ application ကိုအသုံးပြုသူတွေရဲ့ပုံကိုရေးချက်လက်တွေကိုဘယ်လိုအသုံးပြုမှာလဲဆိုတာကိုရှင်းရှင်းလင်းလင်းမသိရတဲ့အချက်နဲ့အိန္ဒိယနိုင်ငံမှာပုံကိုရေးချက်လက်တွေကိုအကာအကွယ်ပေးတဲ့ဥပဒေမရှိတာကြောင့်ဒီဖုန်း application ကိုမဖြစ်မနေအသုံးပြုရမယ်ဆိုတဲ့ကိစ္စအပေါ်စိုးရိမ်နေသူတွေလည်းရှိနေပါတယ်ခင်ဗျာဖိလစ်ပိုင်နိုင်ငံတွင်းကကျင်းသားတွေပြည်ကျန်နေတဲ့အကျဉ်းဆောင်တွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့အကျဉ်းသား1000လောက်ပြန်လွှတ်ပေးဖို့အစိုးရကဆောင်ရွက်နေကြောင်း EFP သတင်းမှာဖော်ပြထားပါတယ်။အမကန်ကြေးပေးမှုမတတ်နိုင်တဲ့အတွက်အမှုစစ်ဖို့စောင့်ဆိုင်နေရတဲ့အကျဉ်းသားတွေကိုပြန်လွှတ်ပေးဖို့အောက်ခြေတရားရုံးတွေကိုအစစ်အစစ်ညွှန်ကြားသွားမှာဖြစ်ကြောင်းဖိလစ်ပိုင်တရားရုံးချုပ်တွဲဘက်တရားသူကြီးမာရီယိုဗီတာလီယိုနန်ကစနေနေ့ကပြောကြောင်း EFP သတင်းမှာပါရှိပါတယ်။ဖိလစ်ပိုင်နိုင်ငံကအကျဉ်းဆောင်တချို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိနေပြီးအကျဉ်းသားတွေနဲ့အကျဉ်းသားဝန်ထမ်းတွေကိုယောဂကူးစက်မှုတွေရှိနေကြောင်းသတင်းတွေထွက်ပေါ်နေကြတာပါ။သမရရိုဒရီဂိုဒတာတီးရဲ့2016ခုနှစ်မွေးစေဝါ3ဆွဲရောင်းဝယ်မှုပပျောက်ရေးစီမံချက်စာကလေးကလူထောင်နဲ့ကြီထောင်ချခံခဲ့ရလို့နိုင်ငံရေးအကျဉ်းဆောင်တွေမှာအကျဉ်းသားတွေပြည်ကျနေတာကစိုးရိမ်စရာပြဿနာဖြစ်လာခဲ့တာပါ။ဒီလိုမျိုးနေမှာပါရင်နောက်ဆုံးရသတင်းတွေနားဆင်ပြီးမှတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရပါမယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုအတွင်းလက်ရှိလည်ပတ်နေတဲ့ဆက်ယုံတွေတဲကတချို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြုံနေရပြီးကျန်းမာရေးအန္တရာယ်စိုးရိမ်နေရပေမဲ့လည်းအလုပ်ဆက်ဆင်းနေရသူတွေရှိသလိုမကြာခင်ပြန်ဖွင့်လုပ်မယ့်လုပ်ငန်းခွင်အတွက်စိုးရိမ်နေကြတဲ့မြန်မာဆက်ယုံလုပ်သားတွေလည်းရှိနေတဲ့အကြောင်းကိုတင်ပြခြင်းပါတယ်။အမေရိကန်အရှေ့လည်ပိုင်းအင်ဒီယားနားပြည်နယ်မှာစေယုံအလုယုံနေပေါ်များပြီးမြန်မာအများစုနေထိုင်တဲ့ဖိုဝင်းမြို့တစ်ဝိုက်မှာလဲစေယုံအများပြားရှိနေတာပါကိုရိုနာဗိုင်းရပ်စ်ပြပွားမှုနှုန်းတိုးလာနေတဲ့အင်ဒီယားနားပြည်နယ်မှာဖိုဝင်းမြို့ကပလတ်စတစ်စေယုံတစ်ခုမှာအလုဆင်းနေရတဲ့ကိုစိုးမင်းကသူ့စိုးရိမ်မှုကိုပြောလာပါတယ
် COVID-19 ဖြစ်နေရမှာပိတ်ဘူးဒါပေမဲ့အလုလုတဲ့နေရာမှာတော့အလောက်ကြီး၆ပေမခွာပါဘူး၆ပေခွာတာမရှိဘူးမတ်စတာကမပြောတယ်ဘာကံကံလက်စီရမယ်သူတို့ပြောတာပဲတိုးစောလဲပြောတဲ့ဟာတမျိုးဆိုရင်ကြက်ကတမျိုးရှိတယ်ဒါပါတော့ pass ထိုးတယ်ကွာ pass ပါတဲ့ခုလေကျွန်တော်တို့ကလက်နဲ့ပဲကျွန်တော်တို့ကနှိပ်ကြတာဒီနေရာမှာတယောက်ကရှိရဆိုတော့နှိပ်သွားတယ်နောက်ပြောလို့ကလည်းပြန်နှိပ်တာပဲအဲ့ဒီကြားထဲမှာကျွန်တော်ကဘယ်လိုလုပ်လက်သွားပြန်ဆေးပြီးတော့နေရာကိုလာနေမှာသူလက်နဲ့နှိပ်သွားတဲ့နေရာပဲကိုလည်းကိုရဲ့စက်ရုပ်အလုံးဝင်နံပါတ်ကိုကျွန်တော်နှိပ်ပြီးတော့လက်ဝင်နှိပ်ရတာပဲပေါ့ဒီလက်ဝင်ဆက်ဖို့ကိုလက်တရတာပဲပေါ့ကျွန်တော်တို့အလုပ်ကလက်စုပ်ခွင့်မရှိဘူးလေ
ပြည်ခဲ့တဲ့ရက်ပိုင်းအတွင်းကလည်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကမရှိမဖြစ်လိုအပ်တဲ့လုပ်ငန်းတွေအထက်မှာအသားထုတ်စက်ရုံတွေလည်းပါဝင်တယ်လို့ပြောဆိုပြီးဒီစက်ရုံတွေဆက်လက်လည်ပတ်ရမယ်လို့ဆုံးဖြတ်ကြေညာခဲ့တာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိတာကြောင့်ပိတ်လိုက်ဖွင့်လိုက်လုပ်နေရတဲ့ဖိုဝင်းမြို့စင်ကြေဘုံကတိုင်ဆွန်ဝသားထုတ်စက်ရုံရဲ့အလို့သမားထက်ဝက်ညီပါလောက်ဟာမြန်မာလူမျိုးတွေဖြစ်ပြီးအဲ့ဒီလုပ်ငန်းကတဆင့်ယောဂကူးစက်ခံရတဲ့မြန်မာလူသားတွေရှိတယ်လို့ဖိုဝင်းမြို့ကန်ကိုကျော်တက်ကပြောပါတယ
်အခုအဖြစ်ကကဒီဝေယုံမှာဟုတ်တယ်ဝါသားစိတ်ရတိုက်တန်သက်စိတ်ရပမာအများစုကအဲ့ဒီမှာပါလာကြတာပေါ့နော်ဒါမသိကြဘူးပေါ့အခုကျတော့မှဖြစ်ပြီလဲဆိုတော့တရားပြီးတရားပြီးဖြစ်တော့အဲ့ဒီအိမ်မင်းမှာအတူတွဲနေတဲ့လူတွေပါအကုန်ခုအခုရတဲ့အိမ်မင်းမှာအများကြီးပဲအဲ့လိုမျိုးဝေယုံကအခုမှပုံလေးရက်မှသူတို့စမ်းတော့အာလူတစ်ယောက်300ရှိတဲ့ထက်မှာ900တွေ့ရအဲ့ဒီဝေယုံမှာအများဆုံးလောက်တာ20နှစ်တည်းနဲ့ဒီပမာတွေပဲများတာပေါ့အဲ့တော့အဝလောက်ဖြစ်လိမ့်မယ်ချင်းလေအခုမှဖြစ်နေကြတော
့အိန္ဒိယနာပြည်နယ်မှာအခုချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း 18,600 ကျော်ရှိနေပြီးသေဆုံးသူ 1,200 နီးပါးရှိနေပါတယ်ဒါပေမဲ့လည်းဖိုဝင်းကမြန်မာတချို့မှာကိုယ်တိုင်ကျန်းမာရေးစောင့်ရှောက်မှုအပိုင်းအားနည်းချက်ရှိတာကိုသတိပြုမိတယ်လို့ဖိုဝင်းမျိုးကကိုဝင်းထွန်းညွန့်ကထောက်ပြပါတယ
်ကျွန်တော်ဒီမျိုးမှာဗမာပြည်များကြဗမာပြည်များကကျွန်တော်တို့ဗမာအကုန်လုံးဆိုင်ကြီးရှိတယ်ဒီမှာဗမာတိုင်းတွေမှာသွားလို့ရှိရင်ကျွန်တော်ဘာတွေးရလဲဆိုတော့ကျွန်တော်တို့ဗမာလူမျိုးတွေဟာမတ်စတာပါလို့ပြောထားတယ်မတ်လည်းမပါဘူးသူစီပစ္စည်း၆ပြီးခွာပြီးတော့လောက်ကြပါပြောတယ်အကုန်လုံးဘူးကပ်ပြီးတော့လုပ်နေကြတာအကြိုက်နေကြတာဆိုတော့တော်တော်လေးကိုပေါ့နော်စိုးရိမ်ကကောင်းတယ်ပေါ့နော်ကျွန်တော်တို့ကမှဒါမတက်တာမှလည်းကျွန်တော်ဟိုဈေးသွားတယ်ဈေးသွားတော့မှမနေ့စိုးစိုးပေါ့နော်ထားပြီးတော့သွားပြီးလူရှင်းတဲ့ကျွန်တော်သွားပြီးပြေးဆွဲပြီးတော့ကိုလိုချင်တာဝယ်ပြီးပြန်လာတော့လူရှုပ်တဲ့အချိန်မှာသွားလိုက်တယ်အဲ့ဒါကြီးတွေ့ပြီးတော့အဲဒါတော့မဝင်ရတော့ဘူးကျွန်တော်တို့ကတော့
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကြောင့်နေ့စဉ်အရေးတကြီးမလို့အပ်တဲ့လုပ်ငန်းတွေပိတ်ထားရသလို လူတွေကိုလည်းနေအိမ်အပြင်မထွက်ကြဘူးတားမြစ်ထားခဲ့ရတာအခုတော့တချို့ပြည်နယ်တွေမှာလုပ်ငန်းတွေကိုကျန်းမာရေးသတိတမှတ်ချက်တွေနဲ့အညီတဆင်ချင်းအလိုက်ပြန်ဖွင့်သွားဖို့အာဏာပိုင်ကြီးစီစဉ်နေပါတယ်။အိန္ဒိယနာပြည်နယ်ကနီရှိကာဝါဆက်ရုံမှာလုပ်နေတဲ့မမမာဦးကတော့သူတို့ဆက်ရုံလောလောဆယ်ပိတ်ထားပေမဲ့ဒီမေလာတဲ့ပြန်ဖွင့်မှုစီစဉ်နေတာကြောင့်လုပ်ငန်းခွင်အတွင်းရောဂါပိုးကူးစက
ကျွန်တော်တို့ဒီကနေ့တို့ပြန်ပြီးတော့အလုပ်ပြန်ဝင်မယ်ကျွန်တော်တို့လည်းပြန်ဆုံကြရတဲ့ခါကျရင်ကျွန်တော်တို့လည်းပြန်သူဆက်မှာတို့ဟိုစိုးရိမ်မှုတော့ရှိရလိမ့်ဒါပေမဲ့ကျွန်တော်တို့ဒီစက်တဲ့နေ့မှာဖွင့်ဖို့အတွက်ပြောတာဒါပေမဲ့အခုဒီအင်ဒီယာနာရဲ့ကျွန်တော်တို့ဂါဗာနာကလည်းဒီဖိုင်ယာစစ်တဲ့အစားနည်းနည်းဆော့ကြအောင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ပြန်ပြီးတော့စက်ရုံက
ကျွန်တော်ပြောမယ်ဆိုရင်ဒီမှာမစ္စတာကတ်ဆာတဲ့လက်လီလက်ကာကုန်နိုင်ကြီးတွေနဲ့ပစ္စည်းဖြန့်ဝေရေးဝန်ဆောင်မှုလုပ်ငန်းတွေကအလုပ်သမားတွေဟာလုပ်ငန်းခွင်တွင်ကျန်းမာရေးလုံခြုံမှုနဲ့ဒုက္ခလာစာတိုးပေးရေးအတွက်မေလတည့်ရဲ့အလုပ်သမားနေ့မှာဆန္ဒပြတောင်းဆိုခဲ့ကြပါတယ်အမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ရောဂါပိုးကူးစက်သူပေါင်းတန်း900ကျော်ရှိနေပြီတည်ဆုံးသူ6000ဝန်းနီးပါရှိနေပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါမြန်မာဘင်္ဂလားဒေ့နယ်စပ်မှာမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အာစာဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တဲ့တဲ့ရင်ကိုပြောပြပါမယ်
ဒီခိုင်းပြည်နယ်မောင်သောမြို့နယ်မြန်မာဘင်္ဂလားဒေ့နယ်စပ်မှာကင်လှည့်နေတဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေနဲ့အာစာဖွဲ့တို့စနေနေ့မနေ့ပိုင်းကတိုက်ပွဲဖြစ်ပွားခဲ့တယ်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်ဘူမှုချုပ်စောမင်းထွန်းက VOA
ကိုပြောပါတယ်ကျွန်တော်တို့ဒီမနေ့မှာတော့ဒေသတွေမြန်မာနယ်စပ်မှာအာစာနဲ့ကျွန်တော်တို့ဒီနယ်ခြားတောင်ရဲတပ်ဖွဲ့နဲ့တိုက်ပွဲဖြစ်တော်တဲ့ဖြစ်ချင်းရှိတယ်မနေ့ခေါင်းနာအိုက်ဝဲလောက်မှာနယ်ခြားမှတ်တမ်းတီတီ41ရဲတင်းစခန်းနယ်ခြားတောင်ရဲတပ်ဖွဲ့ကသူရဲ့ ပုံမှန်အနေလုံခြုံရေးတပ်နဲ့စစ်ဆင်ရေးပစ်ဆောင်မှာကင်းတဲ့မှုဆောင်ရွက်ခဲ့တယ်။အများကြီးပဲချမ်းကနေမှာအာစာအကြမ်းဖက်တောင်းရန်သူစားဒီကင်းတဲ့နေရာအဖွဲ့ကိုခြုံကိုတိုက်ခိုက်ခဲ့တာရှိတယ်။နယ်သားတော်ရဲအဖွဲ့ရဲတမတော်ရဲကနေပြီးတော့စစ်ကူပြည်ပြည်ဆောင်ရွက်ခဲ့တယ်။ခြုံကိုတိုက်ခိုက်ခဲ့တဲ့နယ်သားတော်ရဲတပ်ဖွဲ့ကသူရဲကိုပြောင်းနေခေတ္တကတူအားရရှိခဲ့တာရှိတယ်။တ Lunga Suvare.
โน่นเนี่ยก็อันที่จริงก็ปูกาตินีลาเรามาเต็มเอาไอ้เด็กเกี่ยมาอาสาเย็นลูกชายมุรีปูมีอาเจ้าลาเรก็ยาสีเกล้าชีเกล้าเนี่ยเจ้าเด็กตาลงตรงนี้ลูกนี่ก็ยาฟังยาเดียชีเทอีเบลล่ากูไปงานเนี่ยมาเป็นงานเต็มเนื้อสัมมาแต่มาปีปีลิสต์เตียมยาวไปมีแต่ท่องงานยากกว่ามาไม่ติงกับวยามีแต่หนูกูตุ้ยชีเคลูเนี่ยมีลงจงยี่สามยี่เนี่ยเด็กพ่อก็เสียเสียบุคอยู่แค่เป็นแม่เลยทบกี้ตัวเด็กเด็กปีกันเทียร์เลยลูกตั้มรบเพื ဆက်စားပစ္စည်းတွေကိုတင်စီရခိုင်မိပြီးအောင်စုနေမြေရေစခန်းကိုအနှံကြောင်းလဲဖော်ပြထားပါတယ်။ဘင်္ဂလားဒေ့နိုင်ငံနေဆန်းနဲ့သီးဆန်းနေတဲ့မောင်တော်မြို့နယ်တွင်မှာအာဇာဖွဲ့ကနေမကြာခဏဆိုသလိုဘုံခွဲတိုက်ခိုက်တာ၊ချုံခိုးတိုက်ခိုက်တာတွေလှုပ်လှိပ်ရှိပါတယ်။၂၀၂၂ခုနှစ်အစပိုင်းမှာနေချန်းဆောက်ရဲဖွဲ့ဒူယေမှုဒူးနဲ့ရဲတပ်ဖွဲ့ဝင်တို့ကမိုင်းခွဲခံရလို့တိုက်စ Bumuju Somintonga Subare, Piget and Natasa Konakune, Ogula and the Sangaya Nima, Nejan Sasagan, Tose Wunjingu, Lenakan Santare, Azamika, Ruhinjarika, Osuka Takakalu, Tose Chichin, Taiwan Chipwakevi, Tamrone, Yetafo, Western Ute Sunkerelu, Tamro Begatrian, Topian Tavare. Eddie came to Bobby now by Tamaro Baga, Nami Shinli Losangama, Ruija Chow Dinjo, Niyakani, Bangladesh Nangambeku, Tepi Dwabi, Doka de Pierni Sani Yavare, Ruija Suremigu, Lamakane, Yama Suyaga, Eddie Doka de Rugu Pian Lekan Yi Sisini, Losang Tabi Mele, Leshi Kuvin 19 Kayoga, Jayam Nichima, Eddie Sisini Alo, Yasani Vare, Pigra Lapine Dringaro, Ko Sisineku, Pian Lare, Doka de the Chudo Shikevare, Piu in Yama Bind Retino, Nikon Ain, Trim People Taraba. ထိုင်းနိုင်ငံလက်ဖမ်းမြို့ပဘုဖုန်ကြီးချောင်းကဖုန်တော်ကြီးတွေနေ့စဉ်နေ့တိုင်းမြေကဘာနေ့ကိုဘလူပုံစံလိုက်နာဆင်နွှဲကြလေဆိုရာကိုပြောပြပေးပါမယ်။စွန့်ပြပစ္စည်းရှော့ချတဲ့နေ့နဲ့မနေ့ခင်းတိုင်းစွန့်ကန်ကြွားကြတာဖြစ်ပြီးတရွာလုံးကိုလည်းအမိုက်ကင်းစင်တဲ့ဆံပြရွာတစ်ခုဖြစ်ဖုန်တော်ကြီးတွေကပြောင်းလဲလိုက်တာပါ။ဝါရန်ခါနာချွမ်ချွမ်ကဒရင်ပိပူထားပါတယ်။ပဘုเจ้าမှ
ရွက်ကြဖို့လွန်ခဲ့တဲ့နှစ်20ခရဲကရှင်းမှန်းချက်ထားခဲ့တာပါဆွန်းနဲ့ဆွန်းဟင်းတွေကိုပကံလုံးနဲ့ထည့်ပြီးတည်ယူရာကြောင့်ပလတ်စတစ်ဘူးတွေသုံးเสียမလို့တော့ပါဘူးပါဖို့ကြောင့်ကလက်ထောက်ကြောင်းတိုင်ဆရာတော့ ဖရစမွတ်နတ်တီးကအခုလိုမိန့်ပါတယ
်။ 7,000 กว่าถุง
အစားအသောက်လေးလွှင့်မှုနည်းသွားသလိုတစ်နှစ်ကိုပလတ်စတစ်အိတ် 9,000 လောက်သုံးစရာမလိုတော့ဘူးလို့မိန့်သွားတာပါ။နှစ်စဉ်အနည်းဆုံးစွန့်ပစ်ပစ္စည်းတန်ချိန်28တန်းလောက်ရှိပြီးအဲ့ဒီကြဲကပလတ်စတစ်စွန့်ပစ်မှုကတန်ချိန်2တန်းလောက်ရှိတဲ့ထိုင်းနိုင်ငံအတွက်တော့ပါဘူးဘုံကြီးချောင်းကစံပြတစ်ခုဖြစ်ပါတယ်။ပလတ်စတစ်နဲ့အစင်းနဲ့ထုတ်ပိုးပေးတဲ့ချက်ပြုတ်ပြီးသားဓမ္မမဟုတ်လေအသင့်စားတွေကိုဝယ်ပြီးတော့စွန့်လောင်လေရှိကြတဲ့အတွက်ပထမတော့လူတွေကပလတ်စတစ်မသုံးဘူးဆိုတာကိုလက်မခံကြပါဘူး။ဒါကိုဘလို့ပြောင်းလဲခဲ့ရလဲဆိုတာကိုလည်းဒုတိယအကြောင်းတိုင်းပရာစမွတ်နတ်တီးကအခုလိုမိန့်ပါတယ
်။ဖွန်ဖွန်လွန်နမ်လုံးမမကြိုက်ကြလဲ
။စွန့်ခံကြွချင်းကိုတနာယီနောက်ဆုတ်ပြီးမနေ့9နာရီမှသူတို့မနေ့စာချက်ပြီးချင်းရောက်မှစွန့်ခံပါလေတဲ့။ပလတ်စတစ်မသုံးဖို့ကိုလည်းအားလုံးကိုပြောထားပြီးသားတဲရောက်ကပလတ်စတစ်နဲ့ထုတ်ပြီးစွန့်လောင်းရင်လဲတခြားလူတွေကပလတ်စတစ်မသုံးတော့ဘူးလို့ဝိုင်းပြီးတော့ပြောကြပါတယ်တဲ့။ဖုန်ကြီးကြောင့်ကစားတဲ့စွန့်ပစ်ပစ္စည်းကင်းစင်ရေးဥဆောင်လမ်းပြမှုကြောင့်2016ခုနှစ်မှာပါဖို့ဒေသခံတွေစပြီးတော့အမှိုက်ရှင်းကြပါပြီ။စားကျွင်းစားကြံတွေကိုမြေဩဇာလုပ်ပါတယ်။ပလတ်စတစ်နဲ့ဖန်တွယ်တွေကိုလည်းပြန်ပြီးတော့အသုံးပြုပါတယ်။ဒီအခြေအနေကိုထိန်းထားနိုင်မလား။ဒုတိယအကြောင်းတိုင်းဖုန်တော်ကြီးက
ခါဖတ်ဆုံ
းဖုန်ကြီးတွေပြောတာကိုလူတွေကနားထောင်ကြလို့ဖုန်ကြီးတွေကအရေးကြီးပါတယ်တဲ့။ကိုယ်ွယ်ယုံကြည်မှုတစ်ခုတည်းတည်းမဟုတ်ဘဲတဘာဝပတ်ဝန်းကျင်ကိုပါဖုံးကြီးတို့အနေနဲ့အလေးထားစောင့်ရှောက်ပါတယ်လို့မိန့်ကြားသွားပါတယ်ရှင်။ကျမသင်္ကီထိုက်ပါ။မင်္ဂလာပါရှင်။မြန်မာတိုင်းနိုင်ငံလုံးကလူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ဗတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မကတော့ဇာနီပါ။ဒီတစ်ပတ်မှာတော့ထိုင်းနိုင်ငံကပြန်လာမဲ့တောင်းနဲ့ချီတဲ့ရှေးပြောင်းလူသားတွေကြောင့်ဝန်ပြည်နယ်တွင်းစိုးရိမ်မှုတွေကိုဖြစ်ပေါ်စေပါရစေ
။နဘမောကဖိုင်လေးဆော့ကွမ်မငါဘွန်းတော်ကတည်းအာပရင်ကမ်ပလမ
်ဒီထက်တန်းကြောင်းကရွာလယ်မှာရှိနေတယ်။တောင်းချန်စီရွာလယ်မခံဘူးဆိုတော့နေတဲ့လူတွေစီကံဖောက်ပြီးပြန်ထွက်သွားလာနိုင်မယ်ဆိုရင်အဲ့ဒီဆိုရင်စရဲအဲ့ဒီတဲမှာယောဂဘူရှိတဲ့သူတူတွေ့ရင်တော့ယောလော့ကဒေါင်းချရမှာ哦ယောခန်တွေကအရန်ဆိုရင်နေကြတယ
်ပင့ကျေးရွာမှာကျေးရွာသားမင်းသူကသူတို့ကျေးရွာတွင်မှာရက်ရွာချေပြူကွာရန်တီးစင်တာတည်ဆောက်မှာနဲ့ပတ်သက်ပြီးဆိုရင်မှုတွေကိုပြောပြတာဖြစ်ပါတယ်တည်ဆောက်မှာအပြည့်အစုံကို Moon News Agency မှသတင်းတော်ဝန်ဆောင်မွန်ကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်
ကမ္ဘာတစ်ဝန်းလုံးမှာကိုရိုနာဗိုင်းရပ်ကူးစက်ရောဂါဖြစ်ပေါ်မှုနှောင်းမြင့်တက်နေတယ်လို့ပဲမြန်မာနိုင်ငံမှာလည်းဖြစ်ပေါ်နေပြီးအဲ့ဒီရောဂါကိုထိန်းချုပ်ဖို့ကြိုးစားနေကြပါတယ်။နိုင်ငံအတွင်းကိုရိုနာဗိုင်းရပ်ကူးစက်ခံရသူတစ်နေ့ထက်တစ်နေ့တိုးလာတဲ့အတွက်ကြောင့်လည်းတချို့တော်မျိုးနယ်တွေကရွာတွေမှာဆိုလို့ရှိရင်ရောဂါထိန်းချုပ်ဖို့အတွက်သူတို့ရဲ့ကြေးရွာတရော်နဲ့တရော်ဝင်ထွက်သွားလာမှုတွေပိတ်ပင်ထားတာလည်းရှိပါတယ်။ဒါပေမဲ့တိုင်းရင်းပြည်နယ်အတီးတရပြည်ပကပြန်လာမဲ့သူတွေကတော့ဆက်လက်ရှိနေသေးပါပြန်လည်ရောက်ရှိလာကြတဲ့သူတွေဟာ23ရက်ကွာရန်တင်းနေထိုင်ရမှာဖြစ်ပြီးအဲဒီလိုနေထိုင်ဖို့အတွက်ဆိုရရဲ့ပြင်ဆင်မှုတွေမှလည်းစိန်ခေါ်မှုတွေရှိနေပါတယ်။အဲလိုစိန်ခေါ်မှုတွေရှိနေတဲ့အထက်မှာမွန်ပြည်နယ်လည်းအပါအဝင်ဖြစ်ပါတယ်။နိုင်ငံခြားဝန်ကြီးဌာနရဲ့အမိတ်ကြေညာချက်အရဧပြီလ30ရက်နေ့အထိနေဆက်ဂိတ်တွေကိုပြန်ဝင်ခွင့်ပိတ်ထားပါတယ်။ဒါပေမဲ့လည်းမေလ3ပိုင်းမှာမွန်ပြည်နယ်အတွင်းကိုထိုင်းနိုင်ငံကပြန်ရောက်လာမဲ့နေဆောင်ကပြန်လည်မဲ့လူတွေတထောင်ကျော်ရှိနေပါတယ်။မွန်ပြည်နယ်အစိုးရဖွဲ့ဝင်ပြည်နယ်ညွှန်ကြားရေးမှူးဦးမြင့်တဝင်းကတော့
မြောက်ပြည်နယ်ဇက်ကိစ္စနဲ့ပြောင်းဝလာမဲ့လူတွေကိုကျွန်တော်မောင်းမြိုင်မှာ community based facility quarantine အခုကျန်းသင်းတော့ကျွန်တော်တို့မောင်းမြိုင်မှာလူကြီးဟလာ3000လူကြီး3000လောက်ဟိုမလို့တဲ့ထားဖို့တကူကျွန်တော်အခုစီမံပြင်ဆင်ဆောင်ရနေနောက်တစ်ခါ module တပ်ပြည့်ဆက်ရပေါင်းရပေါ့နော်အဲ့ဒီမှာလည်းအကျန်းသင်းကျွန်တော်တို့ဟိုကြလောက်3000လောက်ထားနိုင်အောင်ဟိုစားတော့ဖို့ရှိတယ်လူကြီးကတော့ကောင်းကနာတိတက်လာမှဆိုရင်လည်းကျွန်တော်တို့ဒီခေတ်ငကုံမူလCBS စကန်ဖွင့်လို့ပြီးဆောင်းနေတာရှိအဲဒီစကန်နေမှာလည်းအတက်နိုင်ဆုံးဟဲ့လားပြန်လည်ထားနိုင်ဖို့တော့ကိုအခုတည်းကကျွန်တော်တို့ကျွတ်တယ်ပြင်ဆင်စီမံဆောင်ရတယ်ဒါပြန်လည်ရောက်ရှိလာတဲ့လူ quality 22ရက်လုံးမယ်22ရက်ပြည့်သွားလို့ရှိရင်ပြန်လည်ဆင်းလို့မယ်ပြီးရင်ဒီ home quality ဆက်ပြီးတော့9ရက်နေမယ်ဟဲ့လားဒီစားတော့ဖို့ရှိ
ဧပြီလ19ရက်နေ့မှာတော့မြို့နယ်အထက်ထက်အုပ်ချုပ်ရေးမှူးဌာနမှရရွာအခြေပြု facility quarantine ထားမဲ့နေရာတွေအတွက်တက်ဆိုင်ရာကျေးရွာအုပ်ချုပ်ရေးမှူးတွေနဲ့ဒေသခံတွေကိုအကြောင်းကြားခဲ့ပါတယ်။အဲ့လိုအကြောင်းကြားလိုက်တဲ့အချိန်မှာတော့တံဖြူစကဲမြို့နယ်မှာရရွာအခြေပြု facility quarantine လုပ်မဲ့နေရာတနေရာဖြစ်တဲ့ပငတ်ကျေးရွာဒေသခံတွေကစိုးရိမ်ပြီးကန့်ကွက်ခဲ့ကြပါတယ်။ပငတ်ကျေးရွာမှကျေးရွာသားမင်းထူကတော
့တနောက်ကဟမ်ကတဲ့ဘယ်နူကွမ်ဟလိုင်း
အခုတခါရွာကွာရန်တင်းလုပ်တဲ့နေရာမှာကျွန်တော်တို့ရွာလူတွေမဟုတ်ဘဲနဲ့နေဆောင်အားရောက်လာတဲ့လူတွေဖြစ်နေတယ်။နောက်တစ်ခုက community based facility quarantine လုပ်တဲ့ဒီအထက်တန်းကျောင်းကရွာလယ်မှာရှိနေတယ်။တောင်းချန်စည်းရွာလယ်မခိုင်ဘူးဆိုတော့နေတဲ့လူတွေစီကံဖောက်ပြီးပြန်ထွက်သွားလာနိုင်မယ်ဆိုရင်အဲ့ဒီဆိုရင်စရဲအဲ့ဒီတည်းမှာရောဂါပိုးရှိတဲ့သူတူတူရင်တော့ရွာ lockdown ချရမှာ哦ရွာခံတွေကအရန်ဆိုးရွားနေကြတယ်
ရွာသားတွေရဲ့ကာကွယ်မှုတွေရှိနေတဲ့အတွက်ကြောင့်ပငတ်ကြီးရွာမှကရုတ်ပိကြီးရွာကိုပြောင်းရွှေ့ဖို့ဆုံးဖြတ်ခဲ့ကြပါတယ်။ကရုတ်ပိကြီးရွာသားတွေကလည်းထပ်မံကာကွယ်ခဲ့ကြပါတယ်။ပြည်သူလူထုတွေကထောက်ခံမှုတွေမရှိတဲ့အတွက်ကြောင့်တက်ဆိုင်ရာတာဝန်ရှိသူတွေကကွာရန်တင်းစင်တာတွေကိုကြီးရွာမှမထားတော့ဘဲမြို့နယ်တွေမှာပဲထားဖို့ဆုံးဖြတ်ခဲ့ကြပါတယ်။တံပြူစဲမြို့နယ်ပြည်သူလူထုကိုစလဲဦးညာဟင်းကတော့
ကျောင်းသွားလေဟုတ်တယ်လူတံစရတော့အတကန်ကျအတကန်ညင်းနေအဲ့ဒီဝဇူလီတိုင်းမဟုတ်လေအရှင်မင်းကြီးကြီးကြောင်းအကုန်လုံးသူတို့တို့ကတက်မှကျတော့ဟိုလုံးလုံးကြီးလက်ကောင်းပါနဲ့လေဒီကိုခပ်ပြီးတယ်ပါလေတော့အများကြီးဟိုခိန်ပြီးတာဖြစ်သွားတာ
လက်ရှိအချိန်ထိတော့မုန်ကြီးနယ်အတွင်းမှာရှိတဲ့လူမှုအခြေပြု quarantine center တွေကနေထွက်ပြေးတဲ့လူတွေမရှိသေးပါဘူးဒါပေမဲ့လေရေးမြို့နယ်ကော့ရော့ကျေးရွာထက်တန်းကျောင်းမှာဖွင့်လှစ်ထားတဲ့စခန်းမှာထိုင်းနိုင်ငံကပြန်လာတဲ့လူငယ်တယောက်ကျောင်းပိုင်းပစ္စည်းတွေကိုဖျက်ဆီးခြင်းချမှတ်ထားတဲ့စီကံစည်းမျဉ်းတွေကိုမလိုက်နာတာတွေရှိခဲ့တဲ့အတွက်ကြောင့်ဧပြီလ22ရက်နေ့ကရေးမြို့တရားရုံးမှာထောင်ဒဏ်3လချမှတ်ခဲ့ပါတယ်။မြို့ပေါ်မှာစီစဉ်ထားတဲ့ကွာရန်တင်းစင်တာတွေကအဆင်ပြေမှုရှိပေမဲ့လည်းကျောင်းပိုင်းရေးဝန်ဆောင်မှုနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေတယ်လို့လာမယ့်မေလ3ပိုင်းမှာဝင်ရောက်လာမယ့်လူဦးရေနဲ့ကွာရန်တင်းစီစဉ်ထားမှုတွေနိုင်နေမှုမရှိမှာကိုလည်းစိုးရိမ်နေတယ်လို့မွန်ပြည်နယ်လူငယ်ရေးရာကော်မတီအတွင်းမှကိုကြည်စောင်းလင်းကပြောပါတယ်
။ဆွမ်းဆောင်ရေးပေါ့နော်။ဆွမ်းဆောင်ရေးဆိုတဲ့နေရာမှာ performance တွေကကိုယ့်ရဲ့လုပ်ကိုင်နိုင်စွာကိုယ့်ရဲ့ capacity ပေါ့ကိုယ်နိုင်နေတဲ့အတိုင်းအတာကိုလည်းကိုတတ်မှတ်ထားဖို့လိုတယ်။ဆိုတော့ကျွန်တော်တို့ကိုယ့်ရဲ့ capacity အတိုင်းအတာကိုမသိဘူးမသိတဲ့အခါကျတော့ကျွန်တော်တို့ခေါ်လာတဲ့ထပ်ပြီးဖြည့်တင်ရတဲ့အလုပ်တွေကပိုများတယ်ပေါ့နော်အထူးသဖြင့်ဒီ quarantine camp တွေကိုမမျှော်လင့်မှဖွင့်နိုင်ရတာမျိုးတွေအခုဆိုရင်ကျွန်တော်လူ 8,000 တောင်းဝင်လာအောင်မဲ့ဆိုတဲ့ဟာတွေကကိုယ့်ရဲ့ capacity နဲ့မလောက်ဘူးဘယ်လိုပြောမလဲကိုဝန်ဆောင်မှုပေးနိုင်တဲ့အတိုင်းအတာနဲ့မလောက်ပဲလို့ပျော်လွန်ရင်းပေးရတဲ့အခါကျတော့သိကြတဲ့ကျွန်တော်တို့ဒီအချိန်လေးပေးလိုက်အောင်လုပ်ရတာဖြစ်တဲ့တော့ဒီကျန်းမာရေးပိုင်းဆိုင်ရာ standard procedure တွေတခုမှလိုက်နာဖို့မလွယ်တော့ဘူးတတ်နိုင်တယ်မြောက်ပဲလိုက်နာလို့မပေါ်တော့အလုပ်မပြန်ပြီးအောင်စဉ်းစားရတဲ့အခါဒါတွေကကျွန်တော်တို့ဒေသနဲ့အုပ်ချုပ်ရေးစနစ်ရဲ့ဆိုးရွားပြီးတော့အားနည်းတဲ့အခြေအနေကိုပေါ်စေတာပေါ့နော
်လက်ရှိအချိန်မှာတော့နောက်ထပ်ဝင်ရောက်လာမဲ့ပြည်သူတွေကိုထိန်းချုပ်ကတ်တပ်ဖို့စောင့်ကြည့်မှုတွေပြုလုပ်ဖို့နေရာထိုင်ခင်းတွေထပ်မံတိုးချဲ့စီစဉ်ဆောင်ရွက်နေဆဲဖြစ်တယ်လို့မွန်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနမှသိရပါတယ်ကိုရိုနာဗိုင်းရပ်ကူးစက်မှာကိုကြောက်ရွံ့နေတာတွေကြောင့်ဒေသခံတွေကကွာရန်တင်းအတွက်ကာတမှုတွေရှိနေတယ်လို့ပဲပြည်ပကနေပြန်လည်ရောက်ရှိလာတဲ့သူတွေကိုလည်းခွဲခြားဆက်ဆံမှုတွေရှိနေပါတယ
်။ဘယ်ကလာလဲ။ဒီကတော့ပါနော်။ဘယ်တစ်ခါရ
ပြန်လဲ။ဒီကတော့ပြည်ကရမတ်လ20ရက်နေ့နောက်ပိုင်းကစပြီးမွန်ပြည်နယ်အတွင်းကိုထိုင်းနိုင်ငံကပြန်လည်ရောက်ရှိလာတဲ့အလုတ္တမစုစုပေါင်း2000နီးပါးရှိပါတယ်။ထိုလူတွေကတက်ဆိုင်ရာမိမိတို့ကျေးရွာမှာအစိုးရအနေနဲ့အစပိုင်းကကွာရန်တင်းကို14ရက်ထားရှိဖို့တတ်မှတ်ထားခဲ့ပေမဲ့ပိုးသွေးရှိမှုအခြေအနေတွေပေါ်မူတည်ပြီးအခုနောက်ပိုင်းမှာ23ရက်အထိတိုးဖို့ထောက်ပြန်ခဲ့ပါတယ်။ကိုစိုးနိုင်ကထိုင်းနိုင်ငံကနေမကြသေးခင်ကပြန်လာတဲ့ရွှေ့ပြောင်းလုပ်မှတယောက်ပါ။သူကသက်ဆိုင်ရာနေရာမှာကွာရန်တင်းနေထိုင်ပြီးဖြစ်ပေမဲ့လည်းနေဆက်ဖြတ်ကျော်ပြီးပြန်လာတဲ့အတွက်ကြောင့်ခွဲခြားဆက်ဆံမှုတွေခံနေရပါတယ်။
ကျွန်တော်တို့ကိုတွေ့တော့တချို့လူတွေကကြီးကြတာတမျိုးကြီးပေါ့နော်ကိုယ်စီမှာယောဂါပိုးရှိနေလို့အဲ့လိုကြီးတော့ကိုယ်လည်းစိတ်မကောင်းဖြစ်မိတယ်ယောဂါလူတွေကကိုယ့်ကိုစကားမပြောချင်တယ်လို့ရှောင်ပယ်နေတယ်ဆိုတော့လေသူများတွေချောက်နေတယ်ဆိုတော့ကိုယ်လည်းကိုယ့်ကိုယ်အတွာလာစင်ချင်ရတယ်လေ
နောက်ဆက်ပတ်ဝန်းကျင်ကိုမေလအားစပြီးပြန်လည်ဖွင့်လှစ်ပေးမှာဖြစ်တဲ့အတွက်အစ်စ်ပြန်လည်ရောက်ရှိလာတဲ့လူတွေနဲ့မြန်မာနိုင်ငံတဟွမ်းမှာရှိတဲ့ဒေတာအပီဒီကပြည်သူလူထုတွေတက်လျောညှိထွေမှုရှိရမယ်။၎င်းတို့တွေဒုမှုဖွင့်စီစဉ်ပြန်လည်ရောက်ရှိဖို့အတွက်နေရန်တွေရှာဖွေရမှာပဲဖြစ်ပါတယ်။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒုအံဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Mon News Agency မှသတင်းတောက်ဝန်ဆောင်မော်စာနီနဲ့ Diane James တို့ဖြစ်ပါတယ်။ဒုအံတန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒုအံရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နံ6:00ကနေ9:00တွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hinondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုအံအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ရုံးမြင့်တန်ကြားအစီအစဉ်လေးကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်တံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ်။ DVV ရုပ်တံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေးတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30ကြာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းရန်ကန်နေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်တံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဒီအမေရိကန်သံမြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်အောင်လွင်ဦးပါခင်ဗျာအခုတခါတော့အပတ်စဉ်စီစဉ်တစ်ခုကိုတင်ဆက်ပေးကြပါမယ်မနက်ကမှာ COVID-19 ကံရောဂါကြောင့်ထိခိုက်လာမဲ့အခြေအနေတွေကနေတက်တရာရရှိဖို့ရည်ရွယ်တဲ့စီစဉ်တရက်ကိုအစိုးရကဒီတစ်ပတ်ထဲမှာပဲကြေညာထားပါတယ်။ COVID-19 စီးပွားရေးထောက်ကူပေးရေးစီစဉ်ကနေကံရောဂါကြောင့်ထိခိုက်နစ်နာနေသူတွေအတွက်မျှော်လင့်နိုင်စရာတွေအားနည်းချက်အားသာချက်တွေကိုတော့စီးပွားရေးပညာရှင်တွေဖြစ်ကြတဲ့ဦးမင်းခင်ဒေါက်တာဇော်တို့ကိုဆက်သွယ်မေးမြန်းပြီး VOA စီစဉ်ဆွေးနွေးကစီစဉ်မှာတင်ဆက်ထားပါတယ်။မင်္ဂလာပါခင်ဗျာမြန်မာနိုင်ငံမှာ COVID-19 တရောဂါကြောင့်ထိခိုက်လာမဲ့အခြေအနေတွေကနေတက်တာရရစီဖို့ရည်ရွယ်တဲ့အစီအစဉ်တစ်ချက်ကိုအစိုးရကကြေညာထားပါတယ် CERB လို့အတူပေါက်အမည်ပေးထားတဲ့ COVID-19 စီးပွားရေးထောက်ကူပြုရေးဒီအစီအစဉ်ဟာကရောအရောင်းနှင်းနာဆွေးနွေးမှုတွေကိုတက်တာရရအောင်ကြိုးပမ်းတဲ့နေရာမှာဘလောက်ထိအထောက်အကူဖြစ်လာနိုင်တယ်လဲထိရောက်တဲ့အကူအညီတွေပေးနိုင်အောင်ဘာတွေလုပ်ဖို့လိုမလဲဆိုတာတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ဆွေးနွေးဖို့အတွက်စီးပွားရေးပညာရှင်တွေဖြစ်ကြတဲ့ဦးမင်းခင်ဒေါက်တာဇော်ဦးကိုဖိတ်ခေါ်ထားပါတယ်ဆရာဦးမင်းခင်ဒေါက်တာဇော်ဦးမင်္ဂလာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျေးဇူးပါပါခင်ဗျာ
ဟုတ်ကဲ့ပါအရင်ဆုံးအနေနဲ့ကတော့ဒီ COVID-19 ကြောင့်ထိခိုက်မှုအတိုင်းအတာနဲ့ပတ်သက်လို့ဆက်စစ်ကြည့်ကြပါလေ COVID ကရောဂါကြောင့်ကမ္ဘာစီးပွားရေးချက်ဆင်းမယ်ဆိုတာကိုနည်းနည်းကဖွဲ့စည်းရေးကစကမ်းမန်းထားဆိုတော့မြန်မာနိုင်ငံမှာလည်းထိခိုက်မှာတည်ကြပါလေဒီ CERP စီစဉ်ကိုကြီးညာတဲ့အထက်မှာလည်းမြန်မာနိုင်ငံလည်းမလွတ်နိုင်ဘူးဆိုတာကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုလည်းပြောထားတာရှိပါတယ်ဆိုတော့ COVID ကြောင့်မြန်မာနိုင်ငံမှာထိခိုက်မှုအတိုင်းအတာဘလောက်ထိရှိနိုင်မယ်လို့များခန့်မှန်းလဲဆရာဦးမင်းခင်ခင်ဗျာ
အဲကျွန်တော်တို့ထိခိုက်မှုအတိုင်းတာကတော့ခမန်းနာကျေပူကြီးအောင်တော့ကြီးနိုင်တယ်ခမန်းနေစမ်းနော်အများဟိုစမ်းနေမှန်းရတာပေါ့နော
်ဟုတ်ကဲ့
ဆိုတော့ဒူးစားပြီးလုပ်နေတယ်ထိရောက်တာကြီးလည်းရှိနေမယ်မရဘူးဖြစ်နေတယ်ဒါပေမဲ့ကျွန်တော်တို့ကဟိုကိုကားမကောင်းဘူးစီးပွားရေးကိုကားမကောင်းဘူးစီးပွားရေးကကျွန်တော်တို့သုံးသပ်ချက်ကတော့ဒီတော့ပြနေတာပါနေဒါပေမဲ့ကိုကားမကောင်းတဲ့အပေါ်မှာဒီကုနာကိုဗစ်ပိုးဝင်ရင်ပို့ပြီးတော့ထိခိုက်နေလို့ပဲကျွန်တော်တို့မှာထိခိုက်နိုင်ကြီးရှိတယ်ဆိုတော့ဒီဥစ္စာကတော့ကျွန်တော်စိတ်ပူရတဲ့အချက်ပေါ့နော်ဆိုတော့ဘာဖြစ်နိုင်တယ်လဲကိုကဘာတွေဖြစ်နေတယ်ဘာဖြစ်နိုင်တယ်လဲဆိုတဲ့အစားကတော့ဟိုစက်နိုင်ကြများလက်တွေ့ကြကြပေါ့နော်ဟိုလိလာတုံးကနိုင်မှုတော့လုပ်ပါတယ်
ဟုတ်ကဲ့ဒေါက်တာဆောင်းမြင်ရောခင်ဗျာမြန်မာနိုင်ငံမှာကိုဗစ်ကံရောဂါကြောင့်ဘယ်လောက်ထိထိခိုက်မှုကြီးကျောင်းနေလဲလို့သုံးသပ်မိလဲခင်ဗျာ
ဟုတ်ကဲ့အခုတော့ကျွန်တော်တို့ဒီနိုင်ငံကအဖွဲ့အစည်းတွေကတော့ကိန်းဂဏန်းတချို့ထွက်လာတာပေါ့နော်အဲ့တော့ကျွန်တော်တို့ရဲ့ GDP တိုးတက်နှုန်းက600ခန့်တုံးကျော်ကျော်ရှိတာကနေ ADB ကတော့ 4.5 လောက်ရောက်မယ်ဟိုကမ္ဘာပံကတော့3လောက်ရောက်မယ်ဆိုပြီးတော့မှန်းထားကြရရှိပါတယ် အဲ့တော့ကျွန်တော်ကတော့အဲ့ဒီမှန်းထားချက်တွေထည့်နည်းနည်းလေးပို့ပြီးတော့ကြာမယ်ဆိုပြီးတော့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့ဒီနိုင်ငံတကာဖွဲ့စည်းတွေသုံးသပ်ချက်ထဲမှာကျွန်တော်နိုင်ငံရဲ့ဒီ GDP စီးရင်မပေါက်တဲ့ဒီတရားမဝင်စီးပွားရေးလုပ်ငန်းတွေဟာတော်များပါတယ်။ဒါတွေကဟိုလက်လူလက်စားတွေလုပ်ကြတယ်အခြေခံလူမ်းစားတွေအလုပ်လုပ်ကြတယ်ဆိုတော့ဒီကဏ္ဍတော်တော်များများလည်းဒါ GDP စီးရင်ထဲမှာပေါက်ဖို့ခက်ပါတယ်ခင်ဗျာ။အဲ့ဒီလုပ်ငန်းတွေကအတော်ကြီးကိုထိခိုက်သွားနိုင်စရာအကြောင်းရှိတာပေါ့နော်။အဲပြီးရင်တော့ကျွန်တော်တို့ရဲ့ဒီနေဆက်ကုံသွယ်ရေးမှာမှောင်ခိုလုပ်နေကြတဲ့အဲကုံသွယ်ရေးတွေကလည်းအတော်ကိုထိခိုက်နေတာနဲ့မဲ့သဘောရှိပါတယ်။အဲ့ဒါတွေကလည်းဒါစီးရင်မဝင်ပေမဲ့ကျွန်တော်တို့နိုင်ငံရဲ့စီးပွားရေးကိုအတော်ကြီးကိုအာလွှမ်းမိုးမှုရှိတာကိုတွေ့နိုင်ပါတယ်။အဲတတိယအချက်ကတော့ကျွန်တော်တို့ရဲ့ဒီထိုင်းနိုင်ငံတို့မလေးရှားနိုင်ငံတို့စပြီးသွားပြီးအလုပ်လုပ်ကြတဲ့ကျေပြောင်းလို့သမားတွေကနေပြန်ပို့နေတယ်ပြန်ပို့ငွေရလဲဒါဒီနှစ်မှာဆိုရင်တော်ကိုညှော်နေသွားနိုင်စရာအကြောင်းရှိတာပေါ့နော်အဲတော့ဒီကိန်းကဏ္ဍနေကတော့ကျွန်တော်တို့ရဲ့ GDP စင်းနေတယ်မှာမဝင်ပါဘူးခင်ဗျသို့တော်လည်းပဲအဲ့ဒီပမာဏဟာကြီးနေမယ်လို့အားလုံးကဟိုသိထားကြပါတယ်အဲတော့ဒီနေရာတွေမှာထိခိုက်သွားမယ်ဆိုရင်တော့ကျွန်တော်တို့စီးပွားရေးဟာထင်ထားတာထက်တွက်ထားတာထက်ပိုပြီးတော့ထိခိုက်နိုင်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါမြန်မာဆွေရောထိခိုက်မှုတွေကတက်တာရဖို့ဆိုပြီး CRP စီစဉ်ကိုကျင့်ကြတာပါဒီနေ့မှာထိခိုက်မှုတွေကတက်တာရဖို့ဆိုရင်ဘယ်ပိုင်းတွေမှာထိခိုက်နေလဲဆိုတာကိုစဉ်းစားဖို့လည်းလိုမယ်ထင်ပါတယ်ဆိုတော့လက်တလောကိုဗစ်ကြောင့်ထိခိုက်တဲ့အထက်ကအထက်ကကုစားမယ်ခဏတွေကဘယ်နေရာတွေလို့ဆွနိုင်မလဲဆရာဦးမင်းခင
်ကျွန်တော်နှစ်ချက်ရှိရပါဘောနော်ကိုဗစ်ကြောင့်တိုက်ရိုက်ထိခိုက်တာကဒီအောက်ခြေဟိုလူစုလူစုလူရဲ့လိုရတဲ့စိတ်ရင်းအလုပ်တွေကိုလုပ်သမားလူတိုင်းစားပြီးပေါ့နော်။ကြာပြီးတော့နေ့စဉ်အပြင်ထွက်ပြီးတော့ဟိုရောင်းကြဝယ်ကြလုပ်ကြကင်ကြရှားကြဖွေကြရတဲ့အောက်ခြေလူတိုင်းစားပြီး။အဲ့ဒါတကယ်နောက်တစ်ခုကဒီအဲ့ဒါတည်းတစ်ဆင့်ဒီလုံငန်းလေပတ်မှုပေါ့နော်။ဟိုစီဝိုင်းကအသက်ဆက်နေအောင်လေပတ်နေပို့လို့။အဲ့တော့အဲ့ဒီလေပတ်မှုကိုကျွန်တော်တို့ဟိုတော့ထိခိုက်နိုင်နေတာကြီးအခုကျွန်တော်တို့ရှိနေပြီနော်နောက်ပြောင်းမှကျွန်တော်တို့ခဲတူတူအလာဒီဟိုတယ်နဲ့ကြီးသွားလုပ်ငန်းလို့ဆိုရင်သူကဓာတ်ရိုက်ထိခိုက်တာပေါ့နော်အဲ့လိုပဲကုနာကဒီဘဝရဲ့ဆက်ဆက်လည်တတ်ဖို့ပိုင်းကိုလာတော့ပြီးတော့ထိခိုက်နိုင်နေတာရှိဆိုတော့အဲ့ဒါတွေကဟိုနှစ်ပိုင်းပေါ့တစ်ပိုင်းကတော့လက်တော့ဓာတ်ရိုက်ထိခိုက်သွားတာရင်နောက်တစ်ပိုင်းကတော့ကျွန်တော်တို့ဟိုရေရှိမှာရက်တည်နိုင်ရေးခေပတ်နိုင်ရေးမှာသွားထိခိုက်နိုင်တယ်เนาะအဲ့ဒီနှစ်ပိုင်းဒါတော့စပြီးတော့ကျွန်တော်တို့ထိခိုက်နိုင်ပြီလို့ပြောတ
ယ်ဟုတ်ကဲ့ကုစားမှုရောခင်ဗျအခုမြန်မာနိုင်ငံမှာကိုဗစ်ကြောင့်ထိခိုက်တဲ့အထက်မှာဘယ်ပိုင်းတွေကိုအထက်ကကုစားဖို့များလိုမယ်လို့ပြောရမလဲ
အာဟုတ်ကဲ့ဟိုဆရာဦးမင်းခင်ပြောသွားတဲ့ကဏ္ဍတွေကတော့ဒါအထိခိုက်ဆုံးကဏ္ဍတွေဆိုပြီးကျွန်တော်တို့အကြံပေးနားလည်ထားတာပေါ့လေဒီတဲမှာမှကျွန်တော်ထုံထုတ်ပြီးပြောရမယ်ဆိုရင်တော့ဒီလောဝါကဏ္ဍပေါ့နော်ဒီလောသားအများစုကိုအခြေခံပြီးဆောင်ရွက်နေတဲ့ဒီဆက်မှုကဏ္ဍမှာတော့ဒီရိုးရိုးစီးပွားရေးထိခိုက်မှုတွေမကောက်ဘူးပေါ့နော်အခုဆိုရင်ဒီအလုပ်ရှင်လူသမားဒီပြည်ပခါတွေကလည်းပုံပြီးပြင်ထန်လာတဲ့သဘောရှိတယ်အဲ့တော့ဟိုအလုပ်ရှင်ကလည်းအကြက်တဲဖြစ်တယ်အလုပ်သမားကလည်းအကြက်တဲဖြစ်တယ်အဲ့တော့တို့ရဲ့အကြက်တဲတွေကိုတို့အချင်းချင်းဖြည့်ရှင်းလို့မရတဲ့အခါမှာနိုင်ငံတော်အစိုးရကလည်းဝင်ပြီးဖြည့်ရှင်းပေးဖို့လိုအပ်လာတာပေါ့နော်ဒီကြားထဲမှာမှကျွန်တော်တို့ကျန်းမာရေးကာကွယ်စောင့်ရှောက်မှုကပိုပြီးအရေးကြီးတယ်လို့သတ်မှတ်လိုက်တဲ့အခါအခုဆိုရင်ဒီဆက်မှုစုံတွေထဲမှာအလို့ရှင်လို့တမပြဿနာတော်ကြီးကိုထိတ်ကိုရောက်လာတဲ့အနေအထားရှိတာပေါ့နော်အဲ့တော့ကျွန်တော်စိုးရိမ်မိတာကတော့ဒီပြဿနာကဒီစီးပွားရေးကထိရောက်ဟိုပါပေါ့တက်ရောက်မှုရှိုံနဲ့မကဘူးကျွန်တော်တို့လူမှုရေးရတဲ့တက်ရောက်မှုအများကြီးရှိနေတယ်ပြီးတော့ဟိုကျွန်တော်တို့နိုင်ငံတကာအရေးကြီးမြုံနှံမှုတွေပါဖိတ်ခေါ်တဲ့အခါမှာလဲကျွန်တော်တို့ရဲ့ဒီအကုန်လုံးဆက်ဆံရေးအခြေအနေတွေအားမကောင်းတော့ဘူးဆိုရင်လည်းဒါတို့လာဖို့ဆိုရဲဟာအတော်ခက်လာတာပေါ့နော်ပြီးရင်တော့ဒီကနေတစ်ဆင့်ကျွန်တော်တို့ဒီနိုင်ငံရေးပြဿနာတွေထိပါဖြစ်လာနိုင်စရာရှိတယ်ဆိုတော့ဒီကိစ္စလေးကတော့ဟိုကျွန်တော်ဟိုလက်လန်းမြီတော့ဟိုအကြံပြုရရင်တော့နိုင်ငံတော်အစိုးရဘက်ကလည်းဒီကိစ္စလေးကိုအများအားစောင့်ကြည့်ပေးပါလို့ကျွန်တော်အနေနဲ့တိုက်တွန်းချင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့မနေ့တနေ့ကထုတ်လိုက်တဲ့ CRP ထဲမှာဒီအလို့သမားတွေရဲ့ပြဿနာကိုဖြေလျှော့ပေးဖို့ဆိုပြီးတော့အချက်နှစ်ချက်ထည့်ထားပါတယ်။ဒါပေမဲ့အချက်နှစ်ချက်ဆုံးကလုတ်ပြီးသွားပြီဆိုပြီးတော့ရေးထားတာလေးတွေ့ပါတယ်ခင်ဗျ။ဒ တကယ်တော့ဒီကျွန်တော်တို့ဆက်မှုဇုံဒီမှာဖြစ်နေတဲ့လှုပ်ရှင်တို့ဒီမှာပြဿနာတော်တော်များများဟာမပြီးနိုင်သေးသလိုပို့ပြီးတော့အစိုးဘက်ကိုဥတီနေရလေးတွေလည်းရှိပါတယ်ကျွန်တော်နောက်ဆုံးဖြည့်ဆွက်ပြောချင်တာတော့ကျွန်တော်တို့ဟိုနိုင်ငံအတွက်အားထားဆုံးပေါ့နော်ထိခိုက်မှုလည်းအနည်းဆုံးဒါကြောင့်မလို့ဟိုစီးပွားရေးပြန်လည်ထူထောင်ရေးအတွက်အလားအလာအကောင်းဆုံးလို့ယူဆလို့ရတဲ့ဒီလေယာကဏ္ဍဒီဟိုဟာပေါ့တာငါကဏ္ဍစတဲ့ဆက်ပြေးမွေးမြူရေးကဏ္ဍကကျွန်တော်တို့အခွင့်အမ်းအနေနဲ့ရှိနေပေမဲ့လေအခုလောလောဆယ်ဒီကျွန်တော်တို့အုပ်ချုပ်ရေးအရာချထားတဲ့အမိန့်နေကြောင်းမလို့ကျွန်တော်တို့ဒီတောင်တူလေးလက်ထဲမှာဒီဟိုဟာတွေပေါ့မျိုးစီတွေပြီးရင်တော့ဆက်ပြေးစီချင်းဝေတွေအချိန်မီမရတဲ့တသက်နာလေဒါအတော်ကြီးကိုကြီးလိုက်မယ်လို့ထင်ပါတယ်အဲ့တော့ကျွန်တော်တို့ဒီကဏ္ဍယူလဲမိဟိုဟာပေါ့နော်ဘာမှမသက်ရောက်တဲ့အတွက်ကြောင့်မိထားလို့မရပါဘူးအဲ့တော့ကျွန်တော်တို့အခွင့်အမ်းကြီးလို့ရှိနေတဲ့ဂျားတွေကကျွန်တော်တို့အချိန်မီမဆောင်ရနိုင်ကြရင်လေဥမာဖြင့်မိုးလိုမှထုံချသလိုမျိုးဖြစ်ခဲ့ရင်ကျွန်တော်တို့ဒီကဏ္ဍကဆုံးရှုံးသွားနိုင်မယ့်အခွင့်အမ်းတွေရဲ့တန်ဖိုးကလည်းကြီးလိုက်မယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုစီးရပြီးစီစဉ်မှာတော့ရင်းမှန်းချက်ခုနှစ်ခုမှာ viewer 10ခုစောင်းရရမှာရင်းနဲ့စောင်းရနေစစီစဉ်နေလဲပါပါတယ်ဒီထဲမှာစောစောကကိုစောဦးထောက်ပြသလိုတချို့စီစဉ်တွေကတော့လောက်ပြီးပြီဆိုပေမဲ့လိုအပ်ချက်တွေလည်းရှိနေပါတယ်ဆိုတော့ဆရာဦးမင်းခင်ခင်ဗျာအခုစီးရပြီးစီစဉ်မှာထုတ်ပြန်ထားတော့တွေ့ရတဲ့အပေါ်မှာရေဝီရသုံးသပ်မယ်ဆိုရင်ထိခိုက်မှုကိုကုစားဖို့လိုအပ်တဲ့အပိုင်းတွေအားလုံးကိုကာမိပြီလို့များဆိုနေရလားတခြားထက်သွင်းတဲ့ကဏ္ဍတွေရောဘာတွေများရှိအောင်လဲခင်ဗျာ
အဲကျွန်တော်တို့ဒီ CRP အစီအစဉ်မှာကျွန်တော်အချမ်းကြီးလေးလာကြည့်တော့ဟာဘွက်ရှိနေတာကအမြင်ပေါ့နော် vision ပေါ့ကျွန်တော်တို့ကဒီ covid ကိစ္စကလည်းတလုံးတုံ့ပြန်မှာဖြစ်တယ်လို့ဒီရေလက်ရေတူဒီလက်ရေရှိမှာဟိုအများကြီးကြောင်းလဲနေကြောင်းလဲသွားကြရရှိတယ်ကဘာနဲ့ချစ်ပြီးအများကြီးကြောင်းလဲသွားကြရရှိရှိတော့ဒါဒီတက်ကိုဘလို့ vision မျိုးနဲ့ဘလို့အမြင်မျိုးနဲ့ပေါ်မလဲဆိုတာကျွန်တော်တို့မှရှိဖို့အဲ့ဒီပုံမှာချထားတဲ့မဟာဗျူဟာပေါ့နော် base strategy နဲ့ပေါ်မယ်ဆိုတာဒီလိုရှိအဲ့ဒီဟာအားနည်းနေတယ်လို့မြင်တယ်အခုကတော့ဟိုချက်ချင်းတုံ့ပြန်မှုအရေးကိုပဲအရင်စိုက်ထားလို့ဒီအဲ့တော့ဒီ SCRB နဲ့ခေမှာချထားတဲ့ MSDP နဲ့ဘယ်လိုချိတ်ဆက်မလဲဟာဘယ်လိုသွားမလဲဒီကြားထဲမှာချထားပြီးသားပဲအဲ့ဒီကလည်း MSDP ကမြောက်လေကျွန်တော်တို့အကြောင်းလေးလောက်တန်လို့ပါ။အဲ့တော့ကဘာမှအကြောင်းလေးအများကြီးဖြစ်တော့နော်။စီးပွားရေးလည်းမကောင်းဘူး၊လူရင်းနိုင်ငံရေးအများကြီးအကြောင်းလေးဖြစ်ပြီ။နော်။ခုနကဟိုကိုစောင်းပြောလို့ပဲကျွန်တော်တို့မှဒီစီးပွားရေး impact တွေမကအဲ့ဒါလေးနေလာတဲ့လူမျိုးရေးတွေနော်။နောက်ကအလိုက်လာနိုင်တဲ့နိုင်ငံရေးအကြောင်းလေးအဲ့လိုတည့်ရမှုတွေကျွန်တော်ရှိတယ်။နောက်တစ်ခုကခုနကကျွန်တော်သဘောတူပါတယ်ကိုစောင်းပြောတာ။အဓိကကျွန်တော်တို့ဟိုတစ်ချက်ခု3 4 5ချက်ပြောင်းလုံနိုင်နေကိစ္စကတော့ဒီ site layer site ပြည်ကဏ္ဍစာငါကဏ္ဍစာထုတ်လုပ်ရေးကဏ္ဍကျွန်တော်တွေ့ရေးကြည့်လေဒီအချိန်မှာတစ်ချက်ခု3 4ချက်ပြောင်းကျွန်တော်လုပ်ရတယ်เนาะဒီဘန်နှစ်ဘန်ပေါင်းမယ်ဆိုတဲ့ကိစ္စမြန်မာစီးပွားရေးဘန်နဲ့မြန်မာ layer site ပြည်ဘန်ပေါင်းမယ်ဆိုတဲ့ကိစ္စမှာเนาะတကယ်လို့တဘာဝမတူတဲ့အဲ့ဒီဘန်လေးငိုတွေကပြင်ကြောင်းလေးလှုပ်ဖို့လိုနေတဲ့ဗန်လေးပြင်ကြောင်းလေးပါတဲ့ဂျိုင်နဲ့လှုပ်တော့ပေါင်းနိုင်မယ်ဆိုရင်အဲခုနကလေယာကနောက်ထောက်ပေးလို့ရတယ်အခုကျွန်တော်တို့နိုင်ငံတကာစီးပွားရေးကမ္ဘာစီးပွားရေးကြလို့တန်းနဲ့ချီပြီးပြန်လာနိုင်တဲ့ကျွန်တော်တို့ရဲ့နိုင်ငံသားတွေကိုဒီမှာလှုပ်ပေးလို့ရတယ်ဒေါက်တာစိုက်ပျိုးရေးခန္ဓာနဲ့ပတ်သက်လို့ပေါ့လေနော်အလားတူပဲကျွန်တော်တို့ဟိုဒီဆိုင်ပြည်ကနေတော့တစ်ဆင့်ကုန်ထုတ်လို့နေတဲ့ကံကြရပေါ့နော်အဲ့ဒါလေးနဲ့ဟလာဈေးကွက်ရှာတွေ့သွားလို့ရတယ်ဒီမှာအရေးကြီးတာကဒီအကောင့်ထဲ format ကိစ္စတွေမှာဟိုသက်ဆိုင်ရာအစိုးရရန်တရားကိုအားကိုးလို့တော့တကယ်ထျောက်တယ်ဟလာဟိုရက်လက်ရမယ်လို့ကျွန်တော်သိမပြောလင်းရဘူးဘာလို့ Ronald Reagan ပြောဆိုလဲကျွန်တော်တို့မှာကနော်အစိုးရဒီ solution မဟုတ်ဘူးအစိုးရကဘုတ်တီကျွန်တော်တို့မှပြဿနာဖြစ်နေပြီ။အဲ့တော့ဒီနေရာမှာဖောက်ထွက်ဖို့လိုတယ်။ကျွန်တော်တို့အလုပ်ဖြစ်အောင်လုပ်နိုင်မယ်ဟိုတတိယအုပ်စုသတ်ပါတီအေဂျင်စီပေါ့နော်။ဒါမျိုးတွေနဲ့ကျွန်တော်တို့လုပ်နိုင်မှသာလေ။ဟိုတကယ်အလုပ်ဖြစ်တဲ့ရလာရမယ်။ဘာဖို့တစ်ခုကျွန်တော်ထောက်ပြချင်တာကကျမကြီးကဏ္ဍမှာနော်။ဒီကနေ့အရေးကြီးလို့ပြောလို့ဒါကကျွန်တော်တို့ကဖို့ရှိမရှိအစွမ်းကုန်အများဆုံးစစ်ဆေးနိုင်မှုဒါပေမဲ့ဒီမှာ ဒီစီရဒီမှာထောက်ထားတဲ့အချိန်မှာအဲ့ဒီအချိန်မပါဘူး။တော့ကျွန်တော်တို့ဟို immediate ချက်ချင်းလောက်ရမယ့်ကိစ္စမှာမပါဘူးဖြစ်နေတယ်။သူက2020မကုန်ခင်မှာလောက်ရမယ်ဆိုမျိုးဖြစ်နေတော့အဲ့ဒါမျိုးကျွန်တော်ဟိုညှိနှိုင်းပြီးတော့ရေးဆွဲတာအားနည်းသွားတယ်လို့ကျွန်တော်ယူဆပါတယ်။စီရဒီထဲမှာဒီ mobile mass testing team ကလူများကိုသွားစစ်နိုင်တဲ့အားမျိုးကိုလက်တွေ့ဖြစ်နိုင်ချိန်မှာချက်ချင်းထူထောင်မှုဆိုပြီးတော့ဖြစ်နိုင်ချိန်မှာထူထောင်မှုဆိုပြီးတော့ပါတယ်။ဒါပေမဲ့ကျွန်တော်တို့မှာစက်ကြီးတွေရှိနေတယ်เนาะအဲ့ဒီစက်ကြီးတွေကိုဟလာလူတောင်းသိမ့်ချီပြီးစစ်နိုင်အောင်တကယ်တည်းကအနည်းဆုံး4,000စစ်နိုင်အောင် test kit တွေကိုကျွန်တော်တို့တွင်းရမယ်။အဲ့ဒါဒီ action plan နဲ့မှာပါတဲ့
ဟုတ်ကဲ့ဒီဆရာဦးမင်းခင်ကတော့ဒီ CRB season မှာအရေးကြီးတဲ့ဒီကျန်းမာရေးကိစ္စနဲ့ပတ်သက်လို့ထောက်ပြသွားတာတွေ့ပါလေဒီပုံမှာဒေါက်တာဇော်ဦးမြင်ရအောင်ခင်ဗျာ
ဟုတ်ကဲ့ဟိုပါပေါ့နော်အဓိကကျွန်တော်ဒီမှာနည်းနည်းလေးပြောချင်တဲ့ကိစ္စဆရာဦးမင်းခင်ပြောသွားတဲ့ကိစ္စလေးကိုလည်းကျွန်တော်အတော်လေးထောက်ခံပါတယ်ခင်ဗျာအဓိကကျွန်တော်တို့မျှော်လင့်တာကဒီအခုကိုဗစ်ဟို19ကဘယ်လိုဖြစ်မယ်မဖြစ်မယ်ဟိုမတိဘူးဖြစ်နေတာပေါ့เนาะအဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့မှာသို့သောဖြစ်နေရတဲ့ပြဿနာတော်တော်များများကိုကြော်လွားအောင်မြင်ဖို့ဆိုရင်တော့ကျွန်တော်တို့ကဒီဓာတ်ခွဲအဖြေထုတ်နိုင်ဖို့ test ကိုများများလုပ်ဖို့ဆိုတဲ့ဟာကဒါနိုင်ငံတိုင်းမှာဒါတကယ်ကြီးမားဆုံးသင်ခန်းစာတစ်ခုအနေနဲ့ယူပြီးလုပ်နေပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ကျန်းမာရေးဝန်ကြီးဌာနရဲ့တာဝန်ရှိတဲ့သူတွေတော်တော်များများကလည်းဒီကိစ္စကိုပြောပါတယ်တနေ့ကပြောသွားတဲ့တည်းမှာလည်းကျွန်တော်တို့ဒီဓာတ်ခွဲစစ်စင်းနိုင်တဲ့အရေးအတွက်က3,000ပဲရှိတယ်ဆိုတော့ကျွန်တော်တို့နိုင်ငံရဲ့50%လူဦးရေနဲ့ကြည့်မယ်ဆိုရင်ဒါအမတန်မှအားနည်းနေတဲ့အချက်ဖြစ်ပါတယ်အခုလောလောဆယ်မှာလည်းကျွန်တော်တို့ဒီအာရှတိုက်မှာဆိုရင်ကျွန်တော်တို့နိုင်ငံကဒီလူသသားမှာဓာတ်ခွဲစစ်စင်းအတည်ပြုနိုင်တဲ့ဒီစစ်စင်းချက်ကအတော်ကိုနည်းပါတယ်အနည်းဆုံးတော့မှဖြစ်နေပါတယ်ခင်ဗျအဲ့တော့အခုလက်တလောမှာကြုံလာတဲ့ပြဿနာအဲ့တော့အခုဒီဆက်ယုံလို့ယုံနေကိုဒီကျမ်းမာရေးဘေးအန္တရာယ်ကင်းရှင်းတာမရှင်းတာဆိုတော့စမ်းသပ်စစ်ဆေးပြီးတော့ဒါဈေးအောင်နေပေါ့ဗျာဒီ certificate တွေထုတ်ပြီးကမှတချို့ဆက်ယုံလို့ယုံနေမှာအကြောင်းအကျောင်းဒီပိုးတွေ့ပြီဆိုရင်ဒီဆက်ယုံလို့ယုံပြန်ပိတ်ရတဲ့ပြဿနာတွေနဲ့ကြုံနေရပါတယ်အဲ့တော့အလုပ်ရှင်တွေအလုပ်သမားတွေကြားထဲမှာဟိုပိုးတွေ့ရင်အလုပ်ရှင်တွေကလည်းလုပ်ငန်းပိတ်ရတဲ့အတွက်ကြောင့်အကြီးအကျယ်ဆုံးရှုံးရတယ်အလုပ်သမားတွေကလည်းအလုပ်လက်မဲ့ဖြစ်တဲ့အခါမှာဒီလူမှုပုံလုံးရင်းကပြီးတယ်ဆိုတာ40ရာခိုင်နှုန်းပဲဆိုတော့သူတို့ကလည်း60ရာခိုင်နှုန်းကိုဆုံးရှုံးရတဲ့အခါမှာအကြီးကျယ်ဆုံးရှုံးရပါတယ်အဲကျွန်တော်တို့ဟိုဒီလူမှုပုံလုံးရင်းအဖွဲ့ကလည်း60ရာခိုင်နှုန်းကိုဝင်ပြီးတော့ပြီးရတာဖြစ်တဲ့အတွက်ကြောင့်သူ့အတွက်ကလည်းအမတန်ဆုံးရှုံးပါတယ်ဒီဆုံးရှုံးမှုတွေအားလုံးကိုကျွန်တော်တို့ပေါင်းကြည့်လိုက်မယ်ဆိုရင်ဒီဆက်ရုံလို့ရုံမှာဒီလိုဖြစ်လာခဲ့ပြီဆိုရင်ဒီလိုဖြစ်ပေလူတွေအားလုံးကိုစနစ်တကျနဲ့အမြန်ဆုံးစမ်းသပ်စစ်ဆေးတဲ့เนาะဒီလုံထုံးလုံကြီးကိုအများဆောင်ရွက်လိုက်မယ်ဆိုရင်တော့ဒီစီးပွားရေးရတက်ရောက်မှုတော်တော်များများကိုကူစားနိုင်မှာဖြစ်ပါတယ်အဲ့တော့ကျမ်းမာရေးဘက်ကကုန်သင့်ကုန်တိုက်ထားဖို့များများကုန်ချွေးတာမတွေပဲနဲ့ပေါ့เนาะအခုဆိုကျွန်တော်တို့ဒီမှာဆက်ကြီးတွေလည်းရှိနေပြီများများဆစ်များစစ်ဖို့ပဲလိုတော့တယ်ဆိုတော့ဒီမူဝါဒလေးကလည်းဒါပြန်ပြီးစဉ်းစားပေးဖို့ကျွန်တော်အနေနဲ့အကြံပြုချင်ပါတယ်ခင်ဗျာ
โอเคနောက်တစ်ချက်ကတော့ဒီ CRP စီစဉ်တဲ့မှာနိုင်ငံစီးပွားရေးအခြေအနေအကောင်းလာအောင်ငွေကြေးထောက်ပံ့သွားဖို့ပုဂ္ဂလိကလုပ်ငန်းတွေဗန်လုပ်ငန်းတွေကိုအကူအညီပေးဖို့ယင်းနှမြုံနယ်မှုတွေနဲ့နိုင်ငံကကုန်သွယ်မှုတွေမြင့်တင်ဖို့ဆိုတာတွေပါပါတယ်ဒီနေရာမှာလောလောလတ်တွေ့ရတာကတော့ဒီအပိုင်းမှာပဲဘိုးဘန်ကအတုံးလုံးလျှော့လိုက်တာမျိုးရှိပါတယ်ပြီးခဲ့တဲ့လတည်းမှာလည်းဆူရကဒီပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေအထူးသဖြင့်အသေးစားအလက်စားလုပ်ငန်းတွေဟိုတယ်ခီးစားလုပ်ငန်းတွေကိုအကူအညီဖို့ကြံ့ငွေပေးခြင်းအတရာကိုဗစ်ရံငွေထူထောင်တာရှိပါတယ်တရားရင်တော့ဒီအတုံးတုံးနည်းနည်းနဲ့ငွေထုတ်ချေဖို့စီစဉ်တာမျိုးတွေလည်းရှိပါတယ်။နောက်အခွန်နဲ့ပတ်သက်လို့ရှော့ပေါ့ပေးတာတွေလည်းရှိပါတယ်။ဒါပေမဲ့ဒီလိုစီးပွားရေးလုပ်ငန်းတွေကိုကူညီရတဲ့နေရာမှာတကယ်လိုအပ်တဲ့လူတွေလည်းထဲမရောက်တာမျိုးတွေဖြစ်မှာကိုစိုးရိမ်တဲ့အထံတွေလည်းကြားနေရပါတယ်။ဆိုတော့ဒါရီယာကြိုးကြောင်းစီလျော်တဲ့စိုးရိမ်မှုတွေလို့ဆိုနိုင်သလားဆရာဦးမင်းခင်ခင်ဗျာ
။ကျွန်တော်တို့ဟိုစိတ်ပူမယ်ဆရာပူစရာပဲ။ဘာကြောင့်လဲဆိုတော့ဒီထောက်ပံ့ပေးတာတွေကလူရာကိုရောက်မရောက်လာ300ချီမနဲ့မနဲ့ပေါ့နော်အခုကျွန်တော်တို့ဒီအရင်အရင်အစိုးရအသုံးကြီးရဲ့ဆရာခိုင်နှုံးတော့သုံးမယ်ဆိုတော့ကအကြမ်းကြီး2019-20 budget နဲ့တွဲကြည့်လို့ရှိရင်ဒေါ်လာအမေရိကန်ဒေါ်လာနဲ့ဆိုရင် 1.34 ဘီလီယံလောက်ရှိတယ်ဆိုတော့တော်တော် တော်တန်များတဲ့ဟိုလူကြီးပမာဏပဲဒါပေမဲ့ဒီအချိန်မှာကျွန်တော်တို့ကအင်တန်300ကျော်နှက်ဖို့လုပ်တယ်300ကျော်နှက်ဖို့တက်ဆိုတာကလက်တော်ဟိုစီးပွားရေးအထင်အရာကိုကဲတင်ရင်မကဘူးကျွန်တော်တို့ကအစိုးရရဲ့အကောင်နော်စိန်ခေါ်တာနေခွင်လန်းရဖို့တွေ့နော်တိုင်းပြည်အခြေအနေကိုဆွေးယူနှိမ့်တင်သွားနိုင်တဲ့အထိကျွန်တော်တို့ဒါလည်းမောင်းနိုင်မှုပဲဒါကြောင့်လဲဆိုကျွန်တော်တို့အခြေခံအမကောင်းဘူးနောက်မှာကျွန်တော်တို့ခံပြီးမကူရှင်ရှိဘူးနော်အဲ့ဒါလို့အဲ့ဒါလို့ရင်သို့တော့ကျွန်တော်ထောက်ပြတဲ့အချက်မှာဟိုလုံနေကြရန်တရားကိုဆွေးရရန်တရားကိုအာမကူပဲနေလုံးလေကြမဟုတ်တဲ့ပုံစံမျိုးနဲ့တော့ဘူးဆိုတော့အဲ့ဒါမျိုးဖြစ်တာ။ဟုတ်။အဲ့တော့တိကျတဲ့လမ်းညွှန်ချက်တိကျတဲ့ဟိုဟိုစနစ်အတမတ်ချက်ဒီကျွန်တော်တို့ခုနကအစ်စာမှာလိုပါလေ။အဲ့ဒါလည်းတကယ်တော့မကလေးမှဘူး။လက်တွေ့လက်တွေ့လုံနေကြတဲ့ဟလာဆိုင်ရဆိုင်ရဒန္တလိုက်လုံနေကြတဲ့တိုင်ဝမ်နေလူတွေစီးပွားရေးလုပ်ငန်းတွေစားသုံးမှုတွေကိုကြည့်သွားလိုက်ရင်ကျွန်တော်တို့ရတယ်။ဒါပေမဲ့ဒါကလက်ရှိကျွန်တော်တို့ဆွေးရကြံတရားကမလုပ်ဘူးเนาะအဲ့တော့အစိုးရကြံတရားကြီးအစိုးရကြီးအ ਨੇ ဆုံးပါလိကောင်းတယ်သူလို့ရမယ်အပိုင်းလောက်နေလူကိုလို့ရမယ်အပိုင်းလောက်နေရက်ပြီးတော့ကျန်တဲ့အပိုင်းကိုဟုတ်လားသွားမှသူ့မဟုတ်လုပ်ငန်းရှင်တွေပြန်နားထောင်မှသာယူဒီဥစ္စာကြီးကျွန်တော်တို့ဖြစ်ရောက်တဲ့ဟိုအကူအညီဖြစ်မယ်အဲ့တော့ပူမယ်ဆိုတာကပူတင်နေပူထိုက်တယ်အခုပြီးခဲ့တဲ့ဘီလီယံတရားကျထုတ်ချီတဲ့စီးနေထွက်လာတာတော့မှထွက်လာတဲ့အခါမှာကိုတော်တော်လေးစူးစူးညံ့ညံ့ဖြစ်တယ်ပေါ့နော်ဒီကူရဲ့ဥစ္စာကပူတင်ပူထိုက်တယ်မပူအောင်လဲလုပ်ဖို့အစောမှာကိုတာဝန်ရှိတယ်လို့ကျွန်တော်ညင်ပါတယ
်ဟုတ်ကဲ့ပါဆရာကိုစောဦးမြင်ရောခင်ဗျာစီးပွားရေးလုပ်ငန်းတွေကိုကြားခံပေးတဲ့နေရာမှာတကယ်လိုတဲ့လူတွေလက်ထက်မရောက်မအောင်စိုးရိမ်နေတဲ့အပေါ်ဘယ်လိုမြင်လဲခင်ဗျာ
ဒီအတွက်ကတော့အကောင်းဆုံးဆောင်ရွက်ရမယ့်ကိစ္စတစ်ခုကတော့ကျွန်တော်တို့ဟိုတာဝန်ရှိသူတွေအနေနဲ့တကယ်ကျွန်တော်တို့စီးပွားရေးနယ်ပယ်သီးသီးကဏ္ဍသီးသီးမှာဘလောက်ထိတက်ရောက်မှုတွေရှိသွားသလဲပြီးရင်တော့အခုတက်ရောက်ခံနေရတဲ့လုပ်ငန်းတွေကတော့ဘလောက်ထိတောင့်ခံနိုင်မလဲဆိုတော့တို့ရဲ့စွာရည်ပြီးရင်တော့ကျွန်တော်တို့အခုဖြစ်လာမဲ့နိုင်ငံတကာဈေးကွက်စီးပွားရေးအခြေအနေပေါ့နော်အဲ့ဒါကိုလည်းဒီနိုင်ငံတကာမှာအမျိုးမျိုးပြောနေကြတာလေးရှိပါတယ်အခုပြန်ဖြစ်လာရင်ကျွန်တော်တို့ဟာ new normal ပေါ့နော်ဟိုပုံမှန်တော့ပြန်ဖြစ်လာမယ်ဒါပေမဲ့အဲ့ဒီပုံမှန်ကအစ်စ်ဖြစ်မယ်ပေါ့ဘလို့စီးပွားရေးလုပ်ငန်းတွေတက်မယ်ဘလို့ကဏ္ဍတွေကတော့ဖြင့်ကျသွားမယ်ဆိုတဲ့ဟာကိုနိုင်ငံတကာစီးပွားရေးပညာရှင်တွေကမှမခံမှန်းနိုင်သေးတဲ့အနေအထားမျိုးရှိနေပါတယ်အဲ့တော့ဒါတွေကိုလည်းကျွန်တော်တို့ချိန်ဆပြီးတော့ဒီပြန်လည်ထူထောင်ရေးအတွက်ပါခုနဆရာဦးမင်းခင်ပြောဆို vision ပေါ့နော်ဒီ vision အပိုင်းကလည်းညှိဖို့လိုပါလိမ့်မယ်အဲ့တော့မှသာလျှင်အခုလက်တလုံးမှာဒီဝိဝါဒတွေကွဲပြားနေတဲ့ဒီချင်းငွေကိုဝေဖာရေးအစီအစဉ်တွေဟာပို့ပြီးကောင်းလာလိမ့်မယ်လို့ထင်ပါတယ်။ဒါပေမဲ့အခုလောလောဆယ်မှာတော့ relief အပိုင်းကိုသာစဉ်းစားထားတာဖြစ်တဲ့အတွက်ကြောင့်မလို့ recovery လို့ခေါ်တဲ့ပြန်လည်ထူထောင်ရေးအပိုင်းမှာတော့ဒီလိုပြည့်ပြည့်စုံစုံစဉ်းစားပြီးဆောင်ရွက်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျာ
။ Okay နောက်ဆုံးအချက်အနေနဲ့ကတော့အခု CRP အစီအစဉ်ကိုထိရောက်အောင်မြင်ဖို့ဆိုရင်အရေးအကြီးဆုံးလုံတင်လုံထိုက်တာလုံလဲလုံနိုင်တာဘာများမြင်မိလဲဆရာဦးမင်းခင
်။တကယ်ချီအောင်ပါလို့လဲဆိုတာကကျွန်တော်တို့နေပြည်တော်အောက်ခြေမှာလက်တွေ့ဖြစ်နေတဲ့အခြေအနေဒီပေါ်မှာကျွန်တော်တို့ထင်ရဖို့ပါတယ်ဒီအစိုးရရန်တရားဒီမဟုတ်ဘဲနဲ့တခြားနော်ဟိုလုံနိုင်တိုင်းနိုင်တဲ့ပုံကိုယ်ရေးအဖွဲ့အစည်းတွေနိုင်ငံတကာကဟလာကြွန့်ကျင်သူတွေပုံမှန်ကြီးစသဖြင့်ပေါ့နော်ဒါမျိုးဒီအကူအညီနဲ့ဟလာကျွန်တော်တို့လက်တွေ့တကယ်လေပတ်အောင်လုပ်နိုင်မှုဒီမှာတော့ခုနကဟိုကိုစောင်းပြောတာကျွန်တော်မောတူပါနေနိုင်ငံရေးချင်းချင်းနဲ့ဒီချိန်မှာများများရဖို့မလွယ်ဘူးဒါပေမဲ့ view ဟာအရသာနိုင်ငံရေးချင်းချင်းနဲ့မူဆောင်းပြီးတာလက်တွေ့မှာကရှိပြီးသားချင်းချင်းနဲ့မူနေပြည်တွင်းနဲ့ပေါင်းပြီးတော့တကယ်လဲပေါ့အောင်ကျွန်တော်လုပ်နိုင်တဲ့ဖွင့်လန်းအလားလာအများကြီးရှိပါတယ်ဒါပေမဲ့နောက်ပြီးတော့သွားတော့ပြောလို့ဟလာခြုံငုံပြီးတော့ဟိုအမြင်တစ်ခုနဲ့ဟိုဒီလိုရေရှည်ဘူးမှာချပြီးတော့ကျွန်တော်တွားနေအောင်ကိစ္စကိုပို့ပြီးတော့ဖြည့်ပြရပါမယ်။အရေးကြီးဆုံးနံပါတ်1ကတော့လက်ရှိကျွန်တော်ကပိုးနေကြတော့ပိုးနေကြတော့ကျွန်တော်တို့ကညှိနှိုင်းပြီးလုပ်လို့မရဘူး။စင်နာရီအကုန်လုံးညှိနှိုင်းပေါက်ဆက်ပြီးလုပ်လို့ရတယ်။အဲတော့ပိုးပြက်ကနာကိုကျွန်တော်တို့ကအရင်ဆုံးရှင်းရတော့ အခုလောလော့ကဒေါင်းလုပ်နေတဲ့အချိန်လားတွားလာပြီးကန့်တတ်တဲ့အချိန်မှာဥပဒေလောက်အမှန်ဆုံးရှင်းပြီးတော့ဒီစီးပွားရေးအဲဆက်လက်လေပတ်ဖို့နော်ဟိုထိခိုက်နေတာကနေဖို့နေပြန်ပြီးတော့လလန်ထီယုံနေမကအခွင့်ကောင်းမှယူနိုင်လို့ဒီကျွန်တော်တို့ဒီဆက်သွားရမှာအဲ့ဒီအတွက်ကတော့ဒီစီးရပြီးပို့ပြီးတော့ချဲ့ထွင်ပြီးတော့နော်တစ်ခါကချေတယ်ဒီပြည်တော်ဟိုရေးဖဲဖြည့်ဆွပို့လို့ဘယ်လိုတစ်ခါကတမယိုးကြမဟုတ်တဲ့လက်ရှိပိတ်ဆို့နေတဲ့အခြေအနေတွေကိုသဘောပေါက်နားလည်ပြီးတော့တကယ်ထိအောင်မင်းနည်းလမ်းနေရွေးပြီးလုံနိုင်လို့လိုပါတယ်အဲ့လိုလုံနိုင်နေဆိုရင်ကျွန်တော်တို့နှစ်ဖက်သွားကြိုးရှင်တယ်တစ်ခါကဒီအိတ်ဆို့တစ်ဆို့နေတဲ့နေရာကိုလုံနိုင်နေခွင့်ထားတာခွင့်လိုက်တယ်လို့ဖြစ်သွားတယ်လို့တစ်ပတ်ကလည်းဒီဟိုဂျားကပို့ပြော့ထီအောင်လုပ်ပြီးတဲ့ဂျားကံကြီးရဲ့ဂျားကံဖွဲ့ကြီးရဲ့ပုံပုရိရဲ့ဟလာဟိုအားနေကျွန်တော်တို့ဒီဌာနဆိုင်ရာကပြုပြင်တော့လေကြာဟိုတစ်ခါလေရသွားလုပ်သွားနိုင်တဲ့အခြေအနေမျိုးလည်းဖြစ်နိုင်ဆိုတော့ဒါမျိုးကိုကျွန်တော်တို့ဒီကြီးရပြုလို့ပို့ပြော့စัจဏနာဟလာချိဆက်ချက်ထင်ပြီးတော့လုပ်သွားမယ်ဆိုရင်နောက်ဆုံးတော့ရက်လက်ပေါ့နော်ရက်လက်တကယ်ကောင်းအောင်ကျွန်တော်တို့ဟိုတိုင်းတာနဲ့အတိုင်းတာတွေနဲ့သွားမယ်ဆိုရင်တော့ဟိုကျွန်တော်တို့ပြန်လာလာအောင်ပေါ့
ဟုတ်ကဲ့ပါခင်ဗျာအချိန်ပေးပြီးဆွေးနွေးကြတဲ့စီဝိုင်းပညာရှင်ဦးမင်းခင်ဒေါက်တာဇော်ဦးတို့နဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဆင်းရဲနဲ့ဆွေးနွေးခဲ့စီစဉ်လဲဒီမှာပဲအဆုံးသတ်ပါစေဒီစီစဉ်ကိုတော့ view မြန်မာပိုင်းရဲ့စနေနေ့ည9:00 နာရီကနေ10:00 နာရီအထိနဲ့ဒီနေ့ဦးနေမနေ့6:00 နာရီကနေ9:00 နာရီ video စီစဉ်မှာနားဆင်နိုင်ပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။သတင်းသမားတွေကိုဖမ်းဆီးအရေးယူတာအနှောက်ယှက်ပေးတာနဲ့ဖိနှိပ်တာတွေကိုရပ်ဆိုင်းကြဖို့ဒီကနေ့မေလ3ရက်နေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာသတင်းလွတ်လပ်ခွင့်နေမှာကုလသမဂ္ဂလူ့ခွင့်ရေးအဖွဲ့ကြီးရဲ့လလစာထုတ်ဖို့ပြောဆိုခွင့်ဆိုင်ရာအထုကိုစလဲဒေးဗစ်ကေကကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်။မလေးရှားနိုင်ငံကိုသွားဖို့စူးစမ်းမယ်လို့ယူဆရတဲ့ရွန်ဂျာရီပါတဲ့လေနှစင်းဟာစနေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကန်ယူရန်ကိုဆိုက်ကပ်ခဲ့တယ်လို့ရွန်ဂျာခေါင်းဆောင်ရဲ့ပြောကြားချက်ကိုကိုးကားပြီး AFP သတင်းမှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်လုံခြုံရေးအရာရှိတွေကတော့အခုကန်းကပ်လာတဲ့လေအငယ်လေးထဲမှာလူ40လောက်ပါလာပြီးသတင်းရဘင်္ဂလားဒေ့ရှ်ကမ်းဆောင်တပ်တွေဖမ်းဆီးရမှာ29ဦးကိုမိခဲ့ပြီး10ဦးလောက်ထွက်ပြေးလွတ်မြောက်သွားတယ်လို့လည်းပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်စီးပွားရေးထိခိုက်ပျက်စီးမှုမှာအများဆုံးဒဏ်ခံနေရတဲ့အချိန်မိုင်းလုံသားတွေနောက်အငြင်းရန်ဝန်တမ်းမဟုတ်တဲ့ယာယီလုံသားတွေအတွက်လူမှုဖူလုံရေးတိုးမြှင့်လှုပ်ဆောင်မှုအာရှဒေတာရင်းကမူဝါဒချမှတ်သူတွေကိုနိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ကတိုက်တွန်းလိုက်ပါတယ်။အိန္ဒိယနိုင်ငံကအစိုးရနဲ့ပုဂ္ဂလိကဝန်ထမ်းအားလုံးကိုရိုနာဗိုင်းရပ်စ်ရောဂါပိုးရှိသူတွေနဲ့ထိတွေ့ဆက်ဆံမှုရှိမရှိထုတ်ဖော်နိုင်တဲ့ mobile phone application တစ်ခုကိုအသုံးပြုဖို့နဲ့လူချင်းခက်ခွာခွာနေကြဖို့အိန္ဒိယအစိုးရကအမိန့်ထုတ်ပြန်လိုက်ပါတယ်။တနင်္ဂနွေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုချမ်းသာကြပါစေ။ဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပ
ါ This program has come to you from the Voice of America.
Washington.